Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာတက္ကသိုလ်1388ခုနှစ်ဒီဂူလာပြည့်ကျော်9ရက်အတာတကြံအတက်နေ2018ခုနှစ်ဧပြီလ9ရက်တနင်္ဂနွေနေ့ညပိုင်းမြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ9နာရီကနေ10နာရီထိလိုင်းမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်ချက်တင်မင်္ဂလာနဲ့ပြည်စုံတဲ့နှစ်သက်ကိုအခါသမယဖြစ်ကြပါစေရှင်ကျမတင်ကြီးထိုက်ပါမြောက်ကိုရီးယားနိုင်ငံကဒုံးကျည်စမ်းသပ်ပစ်လွတ်လိုက်တဲ့နေ့မှာပဲအမေရိကန်ဒုတိယသမ္မတမိုက်ဖန့်စ်တောင်ကိုရီးယားနိုင်ငံကိုမိသားစုနဲ့အတူရောက်ရှိသွားပါပြီတူရကီနိုင်ငံမှာတော့လက်ရှိလွတ်တော်စနစ်ကနေသမ္မတကိုအာဏာပိုးပေးထားတဲ့အခြေခံဥပဒေကိုလူမှုဆန္ဒခံယူဖွဲ့ကျင်းပနေတာပြီးစီသွားပါပြီဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်နောက်ဆုံးရသတင်းတွေကတော့အနီအောင်ဆင့်တက်မှတ်ထားတဲ့ Cyclone မုန်တိုင်းမာရတာဟာ12နာရီအတွင်းမှာရခိုင်ပြည်နယ်တန်တွဲဘက်ကိုဖြတ်ကျော်ဝင်ရောက်နိုင်တယ်လို့မိုးစလညွှန်ကြားမှုဦးစီးဌာနကအရေးပေါ်မုန်တိုင်းသတိပေးချက်ထုတ်ပြန်လိုက်ပါတယ်
ကျလို့နေရတဲ့နေရာတွေရွှေ့ပြောင်းဖို့အတွက်ကိုဒီနေ့ညနေ6နာရီနောက်ဆုံးထားပြီးတော့ဒီလိုမျိုးနေရတဲ့အနေရှိတဲ့နေရာတွေဆိုလို့ရှိရင်ကျွန်တော်တို့ရွှေ့ပြောင်းမယ်ပေါ့နော်ဒါကြီးကျွန်တော်တို့ဆောင်ရွက်တာရှိပါတယ
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝင်ကြီးပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်မြန်မာနိုင်ငံကမူရင်းဆေးဝါးတိုက်ဖြတ်ရေးလုပ်ငန်းစဉ်အကြောင်းဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရဲ့အစီအစဉ်နောက်တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပေးစာများသကြံအထူးအစီအစဉ်နဲ့ပြည်တွင်းသတင်းသုံးသပ်ချက်ထူးခြားစာများသတင်းများအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့ကိုညံဝင်းအောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်မြောက်ကိုရီးယားအစိုးရကစိတ်ကမ်းမြို့စင်ပေါ်ကနေဒုံးကျည်စမ်းသပ်လိုက်တာကြောင့်အုပ်အုပ်ချက်ချက်ဖြစ်နေတဲ့တောင်ကိုရီးယားနိုင်ငံကိုအမေရိကန်ဒုတိယသမ္မတရောက်ရှိနေပါတယ်မြောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်စမ်းသပ်မှုကတော့မအောင်မြင်ခဲ့ပါဘူးအခုအချိန်မှာစိန်ခေါ်ချက်တွေရှိနေတဲ့အချိန်ဖြစ်ပေမဲ့ရဲရင်တဲ့ပြည်သူတွေနဲ့အမေရိကန်ရဲ့သမိုင်းဝင်မဟာမိတ်တောင်ကိုရီးယားနိုင်ငံကတော့အရင်ကမရှိခဲ့ဘူးတဲ့အခြေအနေမျိုးအထိခိုင်မာအကောက်နေတယ်လို့ဒုတိယသမ္မတမိုက်ဖန့်စ်ကဒီကနေ့တင်းင်းကနေနေ့မှာပြောဆိုလိုက်ပါတယ
် This is a challenging time all over the world but especially here in the Asia Pacific
အခုချိန်ဟာကမ္ဘာတလောအခက်အခဲအချက်တဲတွေရှိနေချိန်မှာအထူးသဖြင့်တော့အာရှပစိဖိတ်ဒေသမှာဖြစ်ပါတယ်လို့ဒုတိယသမ္မတကပြောဆိုခဲ့ပါတယ်။ညစာစားပွဲမတိုင်ခင်မှာလည်းဒုတိယသမ္မတကအမေရိကန်တပ်ဖွဲ့ဝင်တွေနဲ့အတူဖျားเจ้าမှာ Easter ဝတ်ပြုပွဲတက်ရောက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်အစိုးရရဲ့စစ်အင်အားပြသတဲ့ပွဲလို့ကမ္ဘာတလောအစိုးရတွေကရှုမြင်ကြတဲ့မြို့တော်ပျောက်ရန်ကကြီးကျယ်လာတဲ့စည်ရေးပြအခမ်းအနားတွေအပြီးနောက်တနေ့မှာမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပစ်လွှတ်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့မအောင်မမြင်ဖြစ်ခဲ့တဲ့ဒုံးကျည်စမ်းသပ်မှုကိုအမေရိကန်သမ္မတနဲ့သူ့ရဲ့စစ်ဖက်ဆိုင်ရာအဖွဲ့တို့ကသိရှိထားပြီးဖြစ်တဲ့အကြောင်းနဲ့သမ္မတဘက်ကတစုံတရာမှတ်ချက်ပေးထားတာမရှိသေးဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်စ်ကအချင်းချုပ်ကြေညာချက်ထုတ်ပါတယ်။မြောက်ကိုရီးယားတို့ဒုံးကျည်စမ်းသပ်အပြီးမကြခင်မှာပဲအမေရိကန်စစ်တပ်ရဲ့ပစိဖိတ်ဒေသကုတ်ကဲအေးဌာနကထုတ်တဲ့ကြေညာချက်မှာတော့ဒုံးကျည်ကပြစ်လွတ်လိုက်ပြီးပြီးချင်းမှာပဲပောက်ကွဲသွားတာဖြစ်ပြီးဒုံးကျည်အမျိုးအစားကိုဆန့်စစ်နေတယ်လို့ဖော်ပြထားပါတယ်ရှင်။
တူရကီနိုင်ငံမှာပါလီမန်စနစ်ကနေသမ္မတကိုလုတ်ပန်ခွင့်အပြည့်အဝပေးမဲ့စနစ်စီကူးပြောင်းရေးလူမှုဆန္ဒခံယူပွဲမဲပေးမှုတွေပြီးဆုံးသွားပါပြီ။နိုင်ငံရဲ့84နှစ်တာသမိုင်းကြောင်းအတွင်းအရေးကြီးဆုံးမဲပေးရွေးချယ်မှုအဖြစ်ရှုမြင်ထားတဲ့ဒီဆန္ဒခံယူပွဲမဲရလကတော့ဒီကနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာကျင်းညာမယ်လို့ခန့်မှန်းရပါတယ်။ပြောင်းလဲရေးကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားဒူရကီနိုင်ငံရဲ့အနာဂတ်ဟာအန္တရာယ်ကျရောက်နိုင်တယ်ဆိုပြီးအငြင်းပွားမှုတွေလည်းရှိနေပါတယ်။အစ္စတန်ဘူမြို့အနီးခါရီကွိုင်ခရိုင်အတွင်းမှာမဲယုံတွေစားပြီးဖွင့်လိုက်ပြီးဆိုတာနဲ့လူတွေကြိတ်ကြိတ်တိုးမဲပေးခဲ့ကြပါတယ်။သမ္မတကိုလုတ်ပိုင်ခွင့်အာဏာအပြည့်အဝအနည်းအတွက်သမ္မတရီဆက်တာရဲ့အာဒဝန်ကဥဆောင်စည်းရုံးခဲ့ပြီးခါရီကွိုင်ခရိုင်ကတော့သမ္မတကိုအမြဲတစေဆန့်ကျင်ကန့်ကွက်တဲ့ဒေသဖြစ်ပါတယ်။တိုင်းပြည်ကိုလူတို့ဦးလက်ထဲဝါကွက်အလိုက်တာမျိုးအဖြစ်မခံနိုင်ဘူးဆိုပြီးဒေသခံမဲပေးသူတွေကကန့်ကွက်ကြတာပါ။လက်ရှိပါလီမန်စနစ်မှာအလုံးမဖြစ်တာတွေရှိတယ်ဆိုရင်တော့အုပ်ချုပ်ရေးဥပဒေပြည်ရေးတရားစီရင်ရေးနဲ့တီးခြားစီရှိနေတဲ့အတွက်ဒီအတိုင်းဆက်ပြီးရှိနေစေချင်တယ်လို့ကန့်ကွက်မဲပေးသူတို့ကပြောပါတယ်လူမှုဆန္ဒခံယူပွဲမှာမဲပေးသူ55တန်းလောက်ရှိမယ်လို့ခန့်မှန်းထားပါတယ
်အမေရိကန်အမျိုးသားလုံခြုံရေးအကြံပေး HR McMaster ဒီကနေ့တနင်္ဂနွေနေ့မှာကာဘူးမြို့တော်ကိုရောက်ရှိပါတယ်အာဖဂန်ခေါင်းဆောင်နေနဲ့လုံခြုံရေးကိစ္စဆွေးနွေးနေပြီးအာဖဂန်နိုင်ငံတွင်းကအမေရိကန်တပ်ဖွဲ့တွေရဲ့အခြေအနေတွေကိုလည်းဆန်းစစ်မှာဖြစ်ပါတယ်။ အာဖဂန်နိုင်ငံတွင်တာလီဘန်သဘုံကိုချေမှုန်းရေးလုပ်ငန်းစဉ်မတိုးတာမဆုတ်တာအခြေအနေမှာလက်ရှိရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင် 8,400 ထဲကိုနောက်ထပ်တပ်ဖွဲ့ဝင်ထောင်ကနန်းအရေအတွက်ထပ်တိုးပေးဖို့အမေရိကန်စစ်တပ်တပ်မှုတွေကတောင်းဆိုနေကြခြင်းအမျိုးသားလုံခြုံရေးအကြံပေးရဲ့အခုခီးစဉ်ထွက်ပေါ်လာတာပါအမေရိကန်အမျိုးသားလုံခြုံရေးအကြံပေးမစ္စတာမက်မက်စတာကိုအာဖဂန်သမ္မတအာရှရက်ဂါနီကကာဘူးမြို့တော်မှာကြိုဆိုခဲ့ပြီးအာဖဂန်နိုင်ငံကိုဆက်လက်ထောက်ပံ့ပေးနေတဲ့အပေါ်ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်နိုင်ငံပူးပေါင်းဆောင်ရွက်ရေးလုံခြုံရေးအကြမ်းဖက်မှုတံပြန်နှိမ်နှင်းရေးပြုပြင်ပြောင်းလဲရေးနဲ့ဖွံ့ဖြိုးရေးတို့အပေါ်ပုံကုံတို့ဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲအပြီးအာဖဂန်သမ္မတရုံးကထုတ်တဲ့ညင်ညာချက်ကဖော်ပြပါတယ်။ပါကစ္စတန်နဲ့နေဆာအာဖဂန်နိုင်ငံအရှေ့ပိုင်းနန်ဂါဟာပြည်နယ်တွင်းကအစ္စလာမ်ရဲ့အစွန်ရောက် IS တို့အခိုင်အမာထိန်းချုပ်ရာဒေသကိုအမေရိကန်စစ်တပ်ကနျူကလ িয়ার မဟုတ်တဲ့တိုက်ပွဲတွေမှာသုံးဖို့ခဲ့သမျှတဲ့အကြီးဆုံးဘုံကိုကျဲချခဲ့ပြီးတဲ့နောက်ရက်ပိုင်းအတွင်းမစ္စတာမက်မက်စတာအာဖဂန်ကိုရောက်ရှိတာဖြစ်ပါတယ်တိုက်ခိုက်မှုကြောင့် IS အဖွဲ့ဝင်65ယောက်ထပ်မင်းသေဆုံးပြီး IS တို့ရဲ့ဗျူဟာမြောက်ခိုအောင်းရာဒေသကိုဖျက်ဆီးနိုင်ခဲ့တယ်လို့အာဖဂန်ဒုတိယစေဦးစီးချုပ်ကဒီကနေ့ပြောဆိုသွားပါတယ
်ဆီးရီးယားနိုင်ငံမြောက်ပိုင်းကစစ်ဘေးတင်နေတဲ့မြို့နှမြို့ကနေဘေးလွတ်ရာပို့ဆောင်ပေးဖို့ကဲထုတ်လာတဲ့လူတွေရဲ့ရင်နှင်းကိုမနေ့စနေနေ့တုန်းကကာဗွန်ကွဲတိုက်ခိုက်မှုလို့ယူဆရတဲ့တိုက်ခိုက်မှုအတွင်းအများအပြားသေဆုံးဒဏ်ရာရပါတယ်အလပိုမျိုးအနီးကအပျက်စီးတွေကြားကနေအသက်ရှင်ကျန်ရစ်သူတွေကိုကယ်ဆယ်ရေးလုပ်သားတွေညာချင်းတွင်ရှာဖွေနေကြတာဖြစ်ပါတယ်အနည်းဆုံး112ဦးသေဆုံးပြီးသေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်ရေးစောင့်ကြည့်အဖွဲ့ကဒီကနေ့ပြောပါတယ်အခုတိုက်ခိုက်ခံရသူတွေကတော့အစ္စလာမ်အစွန်းရောက်တွေလနဲ့ချီဝိုင်းရံပိတ်ဆို့ထားတဲ့ဒီရှီယာရွာနေရွာဒေသခံတွေဖြစ်ပုံရပါတယ်ဘယ်သူလက်ချက်လဲဆိုတာကိုတော့ခုထိမသိရသေးပါဘူးခင်ဗျာ
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ကတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်။ကမ္ဘာတစ်လောကခရစ်ယာန်ဘာသာဝင်တွေဒီကနေ့တနင်္ဂနွေနေ့ Easter ပွဲတော်တွေကိုကျင်းပကြပါတယ်။ယေရှုခရစ်တော်သေဆုံးရန်ကနေပြန်လည်ရှင်ပြန်ထမြောက်ရာနေ့ဖြစ်ခရစ်ယာန်ဘာသာဝင်တွေသက်ဝင်ယုံကြည်ကြတဲ့ Easter နေ့ကတော့ခရစ်ယာန်ပြည်ကရင်ရဲ့အကြီးမြတ်ဆုံးနေ့တူနေ့မြတ်ဖြစ်ပါတယ်။ကက်သလစ်သာသနာပိုင်ပိုဟန်မင်းကြီး Francis သတင်းသုံးရာဗာတီကန်နန်းတော်က Easter ပွဲတော်မှာတော့တက်ရောက်သူအများအပြားရှိခဲ့ပြီးလုံခြုံရေးကိုလည်းတင်းတင်းကြပ်ကြပ်ချထားပါတယ်။ Easter ဝတ်ပြုဆုတောင်းပွဲမှာပိုဟန်မင်းကြီး Francis ကစစ်ပွဲတွေဖိနှိပ်အုပ်ချုပ်မှုတွေလူကုန်ကူးမှုတွေအဂတိလိုက်စားမှုတွေငတ်မောခေါင်းပါမှုနဲ့အိမ်တွင်းအကြမ်းဖက်မှုတွေအပါအဝင်ကမ္ဘာတစ်လောရေဆိုင်ဖြစ်ပေါ်နေတဲ့အတ္တိဒုက္ခတွေရုန်းကန်နေရတာတွေကိုထင်ဟဟောကြားခဲ့ပါတယ်။
Sostenga gli sforzi di quanti si adoperano attivamente per portare sollievo e conforto alla popolazione civile.
စစ်တမ်းတင်နေတဲ့ဒုက္ခတွေနဲ့ရင်ဆိုင်နေရတဲ့ Syria ပြည်သူတွေအတွက်ဝမ်းမြောက်ခြင်းကိုဖျားသခင်ကောင်းချီးပေးပါ။ Iran နဲ့ Yemen နိုင်ငံတွေအပြင်အရှေ့အလယ်ပိုင်းဒေသတစ်ခုလုံးငြိမ်းချမ်းရေးအတွက်ဖျားသခင်ကောင်းချီးပေးပါလို့ပိုဟန်မင်းကြီးဒီကနေ့ကြားရောက်တဲ့ Easter ပွဲတော်နေ့မှာဟောကြားခဲ့ပါတယ်။အာဖရိကဒေသတွင်စစ်ဘေးအငတ်ဘေးကျုံ့တွေ့နေရတဲ့အခြေအနေကိုလည်းပိုယဟန်မင်းကြီးကထည့်သွင်းဟောကြားပါတယ်ခရစ်တော်ရှင်ပြန်ထမြောက်ရာ Easter အကြိုမနေ့စနေနေ့တုန်းကလည်းပိုယဟန်မင်းကြီး Francis ကရွှေပြောင်းအခြေချသူတွေစင်းရဲသားတွေနဲ့ဖဲချင်းခံထားရသူတွေအပေါ်ပြုမှုဆက်ဆံပုံတွေကိုရှုတ်ချခဲ့ပါတယ်နေ့စဉ်နဲ့အမျှတရားမမျှတမှုတွေအဂတိလိုက်စားမှုတွေကြောင့်ဒီလူတွေရဲ့လူကုန်တိုက်ခါကိုကားစင်တင်ပြီးအဆုံးစီရင်ခံနေရတယ်လို့လည်းပိုယဟန်မင်းကြီးကမိန့်ကြားခဲ့ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အခွန်ပေးဆောင်မှုမှတ်တမ်းကိုလူသိထင်ရှားထုတ်ပြန်ကြေညာဖို့ညှင်းဆုံနေတာကြောင့်ဒါကိုမကျေနပ်ကြတဲ့ဆန္ဒဖော်ထုတ်သူတွေကအခွန်လူတုချီတက်ပွဲလို့အမည်ပေးထားတဲ့ဆန္ဒပြပွဲတွေစနေနေ့ကအမေရိကန်ပြည်ထောင်စုတော်မှမှကျင်းပခဲ့ကြပါတယ်။ဒီလိုအခွန်ပေးဆောင်မှုစင်းကိုတရားဝင်မထုတ်ပြန်တာဟာသမ္မတအနေနဲ့တစုံတစ်ခုကိုဖုံးကွယ်ထားခြင်းတဲ့သဘောဖြစ်တယ်ဆိုပြီးဆန္ဒပြသူတွေကပြောနေတာပါ။ကယ်လီဖိုးနီးယားပြည်နယ်ဘာကလင်မြို့မှာသမ္မတထရမ့်ကိုစန့်ကျင်သူတွေနဲ့ထောက်ခံသူ အုပ်စုနှစ်ခုကြားခိုက်ရန်ဖြစ်ပွားကြပြီးပလင်းတွေတံဘူးတွေနဲ့ပြန်လည်ပစ်ဖောက်တာရှိသလိုထိုးကျိတ်ခဲ့ကြပါတယ်။တချို့နေရာတွေမှာဆိုရင်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေကြားထိတ်တိတ်ဖြစ်ပြီးလုံခြုံရေးတပ်ဖွဲ့ကမျက်ရည်ယိုပုံ၃လူစုခွဲခဲ့ရပါတယ်။နယူးယောက်၊လော့စ်အိန်ဂျလိစ်၊ဝါရှင်တန်ဒီစီ၊ရှီကာဂိုနဲ့ဖီလာဒယ်ဖီးယားမြို့ကြီးတွေအပါအဝင်မြို့ပေါင်း100ကျော်မှာဆန္ဒပြပွဲတွေကျင်းပခဲ့ကြတာဖြစ်ပါတယ်။
ဒရစ်လင်ကာနိုင်ငံမှာအီယာမအမိုက်ပုံကြီးပြိုကျတာကြောင့်လူ23ယောက်သေဆုံးပြီးပြိုကျခဲ့တဲ့အမိုက်ပုံကြီးအောက်ခြေမှာပိတ်မိနေသူတွေရှိလို့ရှိညာအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေဒီကနေ့တနင်္ဂနွေနေ့မှာရှာဖွေနေကြပါတယ်။မြို့တော်ကိုလံဘိုကမီတာ90ပေ300ကျော်မြင့်ရှိတဲ့အမိုက်ပုံကြီးပြီးခဲ့တဲ့တောက်ကြံနေ့ကမိဆာလောင်နာကနေပြိုကျတာပါ။မျက်မြင်တွေ့သူတွေကတော့အိမ်တရာလောက်အမိုက်ပုံကြီးအောက်ပြီးသွားနိုင်တယ်လို့ပြောဆိုနေကြပါတယ်ရှင်။
1800ခုနှစ်လွန်မောက်ပိုင်းမွေးဖွားပြီးအသက်ရှင်လျက်နောက်ဆုံးလူသားလူယုံကြည်ထားကြတဲ့အသက်119နှစ်အရွယ်ကမ္ဘာအသက်ကြီးဆုံးအဖွားအိုအမ်မာမိုရာနိုဟာစနေနေ့ကအီတလီနိုင်ငံမြောက်ပိုင်းနေအိမ်မှာကွယ်လွန်သွားပါပြီ။အီတလီနိုင်ငံမဂီအိုရေရေကန်ကြီးရှိတဲ့ဗာဗန်နီယာမြို့ညေအိမ်ကပလက်ကလက်ထိုင်မှာနေရင်းအသက်ရှူရပ်သွားတယ်လို့သူမရဲ့ဆရာဝန်ကပြောပါတယ်။အဖွားအိုအမ်မာကွယ်လွန်သွားပြီးနောက်ဂျမိကာနိုင်ငံကာရေဘီယံကျွန်းမှာ1900မလ10ရက်မွေးဖွားခဲ့သူ Violet Brown ဆိုတဲ့အဖွားအိုကတော့အခုအသက်ကြီးဆုံးဖြစ်ပါတယ
်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုက်နဲ့ကိုညံဝင်းအောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးမုံတိုင်းကြိုတင်ပြင်ဆင်နေတဲ့သတင်းကိုတင်ပြပေးကြပါတယ်အနီရောင်အဆင့်တက်မှတ်လိုက်ပြီဖြစ်တဲ့ဆိုက်ကလုန်းမုန်တိုင်းမာရတာတိုက်ခိုက်နေတဲ့အချိန်မှာပြည်သူတွေအနေနဲ့ရေးပေါ်မုန်တိုင်းသတိပေးချက်ပညာပေးနှိုးဆော်ချက်တွေကိုစဉ်ဆက်မပြတ်စောင့်ကြည့်နားဆွင့်ထားကြဖို့နဲ့မုန်တိုင်းပေးဆောင်ဖို့စီစဉ်ထားတဲ့ယာယီကယ်ဆယ်ရေးစခန်းတွေဘေးလွတ်ရာနေရာတွေကိုချက်ချင်းအမြန်ဆုံးပြောင်းရွှေ့ကြဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကသတိပေးနှိုးဆော်လိုက်ပါတယ်။မုန်တိုင်းပေးအနေနဲ့ကြိုတင်ပြင်ဆင်နိုင်မှုဒုသမ္မတကိုယ်တိုင်ဦးဆောင်ပြီးပြည်ထရေးကာကွယ်ရေးနဲ့ပြန်ကြားရေးဝန်ကြီးတွေအပါအဝင်ဝန်ကြီးတွေဒီကနေ့နေပြည်တော်မှအရေးပေါ်စည်းဝေးခဲ့ကြပါတယ်အသေးစိတ်ကိုဆက်ပြီးပြောပြပေးပါမယ်ရှင်အနီရောင်ဆင့်တက်မှတ်လိုက်ပြီဖြစ်တဲ့ဘင်္ဂလားပင်လယ်ော်ရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့ဆိုက်ကလုန်းမုန်တိုင်းမာရတာဟာဒီကနေ့တနင်္ဂနွေနေ့ညနေပိုင်းမှာမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကိုဝင်ရောက်တိုက်ခတ်လာနိုင်တဲ့အတွက်ဒီကနေ့နေ့လယ်ပိုင်းမှာတော့နေပြည်တော်မှာမုန်တိုင်းအရေးပေါ်အစည်းအဝေးခေါ်ပြီးတော့မုန်တိုင်းပေးကြိုတင်ပြင်ဆင်မှုတွေအရေးပေါ်စီစဉ်နေကြပါတယ်။နိုင်ငံတော်အဆင့်ဒုသမ္မတဦးဟင်နရီဘန်ထရီကိုယ်တိုင်ဦးဆောင်ပြီးပြည်ထရေးကာကွယ်ရေးနဲ့ပြန်ကြားရေးဝန်ကြီးပါဝင်ဝန်ကြီးတွေကမုန်တိုင်းအရေးပေါ်ကူညီကယ်ဆယ်ရေးတွေနဲ့မုန်တိုင်းပေးယာယီတိမ်းဆောင်နိုင်ရေးအရေးပေါ်စီစဉ်ဆောင်ရွက်နေတာဖြစ်ပါတယ်။ဒီကနေ့ရေးပေါ်ကျင်းပခဲ့တဲ့မုံတိုင်းပေးအစည်းအဝေးမှာမုံတိုင်းပေးကြိုတင်ကာကွယ်ရေးဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့ကိုရိုင်းတက်ရောက်ခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုအခုလိုပြောပါတယ်
။ဦးရနီမန်ဒီဒုတိယသမ္မတနှစ်တက်ရောက်တယ်။ကျန်တဲ့ပြည်ထရေးဝန်ကြီးတက်တယ်၊ကာကွယ်ရေးဝန်ကြီးတက်တယ်၊နောက်ပြီးတော့နေဆက်ရေးဝန်ကြီးတက်တယ်၊ပြည်ထရေးဝန်ကြီးတက်တယ်၊ပို့ဆောင်ဆက်သွယ်ရေးဝန်ကြီးတက်တယ်၊နောက်ပြီးတော့ပြန်ကြားရေးဝန်ကြီးတက်တယ်၊ကျွန်တော်ရဲ့ပေါ့နော်။ထိတ်ကြတယ်။နောက်ကျန်တဲ့တာမီငါရောင်းကဒုတိယဝန်ကြီးတက်တယ်၊ကျန်တဲ့နေရာတွေကလည်းအများအတွန်းကြီးတက်တာပေါ့ကျန်တဲ့ဝန်ကြီးဌာနတွေကလေ။ဒီမုံတိုင်းနဲ့ပတ်သက်ပြီးတော့အကိဝင်လာရင်ကျွန်တော်တို့ဘယ်လိုဆောင်ရွက်ပြင်မယ်ဆိုတာဟာ၄ပေါ့နော်။မိုးရွာသားနဲ့ပတ်သက်တဲ့ဌာနကလည်းသူကနေတင်ပြတယ်ဒီမုံတိုင်းဟာမြန်မာနိုင်ငံဝင်မှုရှိပါတယ်။ဒီနေ့ညနေ6နာရီကနေတော့7နာရီကြာထဲမှာဝင်မယ်ဆိုတဲ့ခါကျတော့ကျွန်တော်တို့ကအချို့ဒေသတွေပေါ့ဝင်မယ်နေရာတွေကလည်းအဲ့ဒီတခိုင်ဘက်ကနေဝင်မယ်ပေါ့နော်။စစ်တီလိုကြောက်ဖြူလို့ဒါဒီဘက်ကဝင်မယ်ကိစ္စတွေရှိတော့အဲ့ဒီဟာတွေလည်းကျွန်တော်ကြီးညာထားပြီးသားတနေငံလုံးကိုလည်းရှင်းလို့နေရတဲ့နေရာတွေရွှေ့ပြောင်းဖို့အတွက်ကိုဒီနေ့ညနေ6နာရီနောက်ဆုံးထားပြီးတော့ဒီလိုမျိုးနေရတဲ့ချို့အနေရှိတဲ့နေရာတွေဆိုလို့ရှိရင်ကျွန်တော်တို့ရွှေ့ပြောင်းမယ်ပေါ့နော်။ဒါတွေကျွန်တော်တို့ဆောင်ရွက်တာရှိပါတယ်။နောက်တစ်ခုကတော့ကျမတို့ကလည်းသူကကာကွယ်ရေးအနေနဲ့လည်းရခိုင်ပြည်ရင်ကောလေးရင်မြန်ကောအချူအရေးပေါ်စစ်တပ်ဖွဲ့တွေရောဒါတွေသူကလည်းအစီအစဉ်လုပ်ပေးထားတယ်အရေးကြောင်းရှင်သုံးမယ်ပေါ့ဘာဖြစ်လို့ဆိုကျွန်တော်ကဆက်ရှင်ရေးစကြတော့ဒါတွေသုံးရမှာ哦အဲ့တော့အဲ့ဒါတွေသုံးဖို့လုပ်တယ်ဒီလေးကြီးကလည်းသူသက်ဆိုင်ရာအချူရုပ်ချုပ်ရေးဥပဒေဌာနတွေကိုပုံပြင်ကြားထားတယ်ဒီလူရဲတွေရောညင်ကြားထားတယ်ဒီကော်မတီအဆင့်ဆင့်ရှိတဲ့နေရာမှာပူးပေါင်းဆောင်ရွက်ဖို့ဆိုလုပ်ထားပြီးပေါ့
ဆိုင်ကလုံးမုန်တိုင်းတိုက်ခတ်နေတဲ့အချိန်ပြည်သူတွေအနေနဲ့ရေးပေါ်မုန်တိုင်းသတိပေးချက်ပညာပေးနှိုးဆော်ချက်တွေကိုစဉ်ဆက်မပြတ်စောင့်ကြည့်နားဆွင့်ထားကြဖို့နဲ့မုန်တိုင်းပေးဆောင်မှုစီစဉ်ထားတဲ့ယာယီကယ်ဆယ်ရေးစခန်းတွေဘေးလွတ်ရာနေရာတွေကိုချက်ချင်းအမြန်ဆုံးပြောင်းရွှေ့ကြဖို့ကိုလည်းလူကယ်ပြန်ဝင်ကြီးကပြည်သူတွေကိုသတိပေးနှိုးဆော်ပါတယ်
အဓိကကတော့အဲ့ဒီဟိုပေါ်မုန်တိုင်းဝင်ရောက်နိုင်တဲ့ဒေသနော်ဖိုင်းတွေပါကြီးတက်ပြီးတော့ကြီးလွှမ်းနိုင်တဲ့ဒေသအဲ့မှာရှိတဲ့လူတွေဟာကျွန်တော်တို့ကနေပြီးတော့ကြိုတင်ပြီးတော့ပညာပေးတဲ့အတိုင်းပေါ့နော်ကျွန်တော်တို့ဒီမှာဒရင်ထုတ်ပြန်နေတဲ့အတိုင်းဒီမှာအားလုံးပူပေါင်းဆောင်ရွက်ပေးနေတဲ့အတိုင်းလိုက်ပါဆောင်ရွက်ဖို့ပေါ့နော်ဒီလူတွေကတော့ထုတ်ပြန်တဲ့ဒရင်တွေကိုမှန်မှန်နားထောင်ဖို့ မှန်မှန်ကြည့်ဖို့နော်ဒီသူကကျွန်တော်နဲ့တူတူပါဝင်ဆောင်ရွက်လိုက်ရုံပဲအဲ့လိုပဲကျွန်တော်မှားကြပါတယ
်မုံတိုင်းလမ်းကြောင်းကြားရောက်နိုင်တဲ့ဒေသတွေကပြည်သူတွေအတွက်မုံတိုင်းဘေးအရေးပေါ်ရှောင်နိုင်မှုယာယီကယ်ဆယ်ရေးစခန်းတွေစားနပ်ရိက္ခာစေဝါကြိုတင်ပြင်ဆင်ထားရှိမှုတွေနဲ့မုံတိုင်းသတိဘေးအရေးပေါ်ကြေညာချက်တွေအချိန်နဲ့တပြေးညီစဉ်ဆက်မပြတ်ထုတ်ပြန်နိုင်ရေးစီစဉ်ထားတာတွေကိုလည်းအမျိုးသားသဘာဝဘေးအနေနဲ့ဆိုင်ရာစီမံခန့်ခွဲမှုကော်မတီရဲ့ဒုက္ခရလည်းဖြစ်တဲ့လူကယ်ပြန်ဝင်ကြီးကအခုလိုရှင်းပြပါတယ
်စီမံခန့်ခွဲကော်မတီဥက္ကဋ္ဌဆိုတော့ကျွန်တော်အနေနဲ့အားလုံးချုပ်ပြီးတော့စီမံနိုင်ပြီးတော့စီမံခန့်ခွဲတာကြီးကျွန်တော်လုပ်ထားပြီလုပ်ထားပြီးတော့ကျွန်တော်တို့မှာကယ်ဆယ်ရေးနဲ့ပတ်သက်ပြီးလို့ရှိရင်အဲ့ဒီဒေသတွေမှာပစ္စည်းတွေလုံရင်ထပ်ဖြည့်ထားတယ်လိုအပ်တဲ့ပစ္စည်းတွေပေါ့ကယ်ဆယ်ရေးပစ္စည်းတို့ပေါ့ကျွန်တော်တို့ကအကုန်ထပ်ဖြည့်ထားတယ်တချို့နေရာတွေမှာအရင်နဲ့ပုံထားတယ်ဒါမျိုးတွေပေါ့ကျွန်တော်တို့ဆောင်ရွက်တာတွေလုပ်ပါတယ်အဲ့ဒီမှာမှတစ်ခါထပ်ပြီးတော့ကျွန်တော်တို့ကရခိုင်ရဲ့ဓာတ်ရက်အဲ့ဓာတ်တွေဆက်သွယ်ပြီးတော့တချို့နေရာလေးတွေမှာကျွန်တော်စိတ်ကူရချွတ်နေရာလေးတွေပေါ့နော်ဒါဆိုရင်ဟိုပြောင်းရှိဖို့အတွက်နေရာအဆင်ပြေလားဘာလားဒါကြီးကိုကော်မတီနည်းနဲ့ညှိနှိုင်းတာပေါ့နော်တိုက်စီတာကြီးတွေမှာဒါကြီးကျွန်တော်လက်တွေ့လုပ်ဆောင်ရပါတယ
်မုံတိုင်းပေးတဲ့တင့်နိုင်တဲ့ဒေသတွေကပြည်သူတွေအနေနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနအရေးပေါ်အခြေအနေစီမံခန့်ခွဲမှုဗဟိုဌာနက24နာရီဖွင့်လှစ်ထားတဲ့အရေးပေါ် call center ဖုန်းတွေဖြစ်တဲ့3960434666နဲ့3960434ခွနစ်ခွနစ်ခွနစ်တို့ကိုအချိန်မရွေးဆက်သွယ်အကူအညီတောင်းခံနိုင်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကပြည်သူကိုနှိုးဆော်ပါတယ်ရှင်။သောတာရှင်များရှင်အတာတကြံနှစ်တကူအချိန်ခါသမယမင်္ဂလာကာလတကြံအတက်နေညမှာတော့ VOA ရဲ့သောတာရှင်တွေအတွက်အတာတကြံတေးသချင်းလက်ဆောင်တစ်ပုဒ်ပါကြင်ပါတယ်။တေးသန့်ရှင်ဝင်းဦးရဲ့မန်းတောင်ရိတ်ခိုးဆိုတဲ့တကြံတေးသချင်းလေးကိုနားဆင်ရအောင်ပါရှင်။တကုံးလုံးနဲ့ချောလာပူတဲ့မြို့မနဲ့တမိတဲ့ဘွားလုံးဆိုတော့မယ်ခွဲအမောက်ကလေးသသသနဲ့မြောက်လို့ပြတာမဟုတ်ခွဲအမောက်ကလေးသသသနဲ့မြောက်လို့ပြတာမဟုတ်ခွဲရင်စကနဲ့မြင်လိုက်ရတာအဝစားမှနဲ့အလွန်တင့်တယ်ရင်စကားနဲ့မြင်လိုက်ရတာအဝိစာမှလည်းအလွန်ပြင်းနေသုံးသစ္စာလာရောင်ချင်းခိုင်နာရာပွင့်လန်းပန်းသူနေသုံးသစ္စာလာရောင်ချင်းခိုင်နာရာပွင့်လန်းပန်းသူနေရိုးရိုးသားသားနဲ့ကျုပ်တို့မျိုးမှာညနေညနေနေညညရဲ့ကောင်းတဲ့ရွှေမန်းတောင်ရိပ်ကျူရူကိုယ်သူပြူပြူရေညနေညနေညညရဲ့ကောင်းတဲ့ရွှေမန်းတောင်ရိပ်ကျူရူကိုယ်သူပြူပြူရေပျော်ခြင်းလေးသာဝရီတဲ့နမိတ်ပေါင်းယူမယ်နေဘူးကြံတော်ဝဲ ဒေသချင်းလေးကိုနှစ်ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်အခုတော့တနင်္ဂနွေညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရဲ့အစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမူရစေဝါတိုက်ဖြတ်ရေးလုပ်ငန်းစဉ်ဒီမှာအစားတို့သီးနှံစိုက်ပျိုးဖို့အပိုင်းကိုမူရစေစန့်ကျင်မှုအဖွဲ့တွေဘက်ကပံ့ပိုးပေးနေတဲ့တစ်ချိန်တည်းမှာပဲဒေသခံတွေအနေနဲ့လည်းတည်တည်ချာချာလက်တွဲပါဝင်ဆောင်ရွက်ဖို့လိုတယ်လို့မူရစေဝါတိုက်ဖြတ်ရေးမှာနှစ်ပေါင်းများစွာပါဝင်လှုပ်ဆောင်ခဲ့တဲ့အငိမ့်စားရဲမှုကြီးခန့်အောင်က VOA ရဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုလိုက်ပါတယ်ထိုင်းပြည်မိသားစုထူထောင်ထားတဲ့ပရဟိတအကျိုးဆောင်မက်ဖာလန်ရန်ကုန်ွေအဖွဲ့မြန်မာပြည်ရုံးခွဲတာဝန်ခံအငိမ့်စားရဲမှုကြီးခန့်အောင်ကိုဒေါခင်စိုးဝင်းကတီးတန့်တွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်ပါရှင
်ဒီသိမ့်ဆိုင်တဲ့တောင်သူဒီကိုဒီအခြားတိနံပေါ်ဥမာဆိုလို့ရှိရင်နမ်ဆန်ပြမဆိုလို့ရှိရင်ကျမတို့ကိုယ်တိုင်သွားပြီးတော့ဟိုမှတ်တမ်းတင်ထားတာလေးရှိပါတယ်။သူကတော့ဒီလိုပေါ့လေဒီဘိန်းအစားအထိုးတိနံဆိုပြီးတော့သူကခရမ်းချင်းကြီးတို့ဒီဒ
ေတာထွက်တင်ညာလေးစိုက်တာသူတို့အောင်မြင်အောင်သူတို့ဂုဏ်ယူစွာနဲ့ရှင်းပြပါတယ်အဲ့ဒါမျိုးပဲဟိုဆက်ဟိုရေရှည်တည်တတ်မဲ့ဟာမျိုးပေါ့နော်စိုက်ပျိုးရေးမဟုတ်ရင်တော့မမွေးမြူရေးသဘောမျိုးပေါ့အခုလောလောဆယ်ဒီမဲဖာလုံဖောင်ဒေးရှင်းကလုပ်နေတဲ့ဟို project လေးတစ်ခုလောက်ပြောပြပြပါလားရှင်နမူနာလေးဖြစ်နေလေဟုတ်ကဲ့
ကျွန်တော်တို့ blockchain project တစ်ခုလုပ်တာပေါ့တစ်ခုကတော့ကျွန်တော်တို့အပူပိုင်း data ပေါ့တကယ် drive zone မှာ brain မဆိုင်ပါဘူးဒါပေမဲ့လူတွေဒါအဆင်းရကြတယ်အဲ့မှာလောက်တာကျွန်တော်တို့ setting တစ်မျိုးပေါ့ဒါပေမဲ့တော့ now project တစ်ခုကကျွန်တော် mindset တချီလေးပဲမှာဆိုတော့ brain နဲ့စိုက်ပါတယ်ဒါပေမဲ့ကျွန်တော်တို့ project area ရွာရဲ့တော့မဆိုင်ဘူးသို့တော်လည်းသူတို့ရဲ့အစွန်ပြားမှာကျွန်တော် brain စိုက်တာရှိတယ်ဆိုတော့လူတွေလည်းဒီမူရီစေဝါနဲ့ပတ်သက်လို့မခင်ရမခင်ကြောင်လေးရှိတယ်ကျွန်တော်သိပါတယ်ဆိုတော့ရှာရှိဆိုဒီကူဒီ mindset တို့ data မှာဆိုရင်ကျွန်တော်တို့ကရှာအခါလာဟုဝရွာတွေရှိပါတယ်ဆိုဆင်းရဲတယ်သူတို့လည်းဆင်းရဲတယ်သို့တော်လည်းဒီကျွန်တော်တို့မရောက်ခင်ရဆိုရင်သူတို့ကဘယ်လိုပြောမလဲဆိုတော့ဈေးကားကိုမျောစားတာပေါ့နော်ဒီတချစ်လေးမျိုးပါလာတယ်မဲဆိုင်တစ်ဖက်ကနေဒီယိုရီရလာတဲ့ထိုင်းရလာတဲ့ဒီစီသူဘူးတွေကန်ဖုဒ်ပေါ့နော်အဲ့ဓာမျိုးတွေအလွယ်ကူပေါ့ ready to eat အဲ့လိုဟာမျိုးလေးဝယ်စားအလွယ်ပဲကျွန်တော်တို့ဝယ်စားလိုက်တယ်ကျွေးတွေလူတွေကကျွေးတွေများနေတယ်ဘာမှသူတို့ကသူစိုက်တာပြောတာမရှိဘူးဘေးမှာရေလည်းရှိတယ်မြေလည်းရှိတယ်အခုနောက်ပိုင်းသွားကြည့်တဲ့ခါမှာ3နှစ်4နှစ်ကြော်လာတဲ့ခါမှာလုံးဝပြောင်းလဲတော့အခုလူတိုင်းကနောက်ခင်းနောက်အိမ်နောက်မှာစိုက်ခင်းလေးနဲ့နောက်သူ့အမြေရှိတဲ့ညမှာမြေလေးပြင်ပြီးတော့ຢာလေးပြင်ပြီးတော့အမျိုးစုံစိုက်လာကြတယ်စိုက်လာတဲ့ခါကျတော့ကျွန်တော်အားပေးတာပေါ့ကျွန်တော်အများပေးတယ်ရေကန်လေးရှိရင်ငါးမွေးမြူရေကျွန်တော်အားပေးတယ်မွေးမြူရေပေါ့နိနောက်ဘဲမွေးတယ်စိတ်မွေးတယ်အဲ့ဒါလေးတွေဝက်တွေကျွန်တော်တို့ကမွေးပဲပေးတယ်သူတို့မွေးကျွန်တော်တို့ကပွားလာရင်ကျွန်တော်တို့နောက်အိမ်တောင်ဟိုဆင်းရဲတဲ့အိမ်တောင်တွေပေးပြီးရင်ကျွန်တော်တို့ပြန်ဆက်ပေါ့အဲ့လိုနဲ့လဲနေ revolving bank လေးတွေကျွန်တော်လုပ်ပေးတယ်နောက်ရွာထဲမှာကြီးတဲ့ဒီ value add ခေါ်တာပေါ့နော် value တန်ဖိုးမြင့်အောင်ဘာမှမဖြစ်ဘူးမျိုးရွာမှာရှိတဲ့အမျိုးသမီးတွေကိုကျွန်တော်ဆုလိုက်ပြီးတော့မျိုးတို့ခေါက်ဆွဲလို့မလားခင်ဗျားတို့ခေါက်ဆွဲလို့မလားဒီမှာချမ်းနေအကုန်ခေါက်ဆွဲစားတယ်ဒီအတိုင်းသားတွေအကုန်ခေါက်ဆွဲစားတယ်ခေါက်ဆွဲဆက်ကျွန်တော်ထောင်ပေးလိုက်တယ်ဆက်အစ်စ်လည်းမဟုတ်ပါဘူးဆက်အဟောင်းတစ်ခုကိုကျွန်တော်ထောင်ပေးသူကတို့ကော်မတီလေးဖွဲ့ပြီးတော့ဆက်တယောက်လုံးနဲ့စရရန်လို့တာအခုတို့အဆင်ပြေနေခေါက်ဆွဲလုပ်တယ်ရောင်းရတယ် market ချိတာဟုတ်သူကစားနေရတယ်အလားတူပဲကျွန်တော်မှုလုပ်ငန်းလေးတွေကျွန်တော်အိမ်အောက်ကိုရှိုင်းအိမ်နေအခြေခံရေးလေးတွေဆိုတော့အိမ်အောက်မှာနေရာလေးချင်းချင်းလေးမှာကျွန်တော်မှုကျွန်တော်ဆက်လို့ရတယ်သူနီးစနစ်ကလေးပဲကျွန်တော်လိုတယ်ဆိုတော့အဲ့ဒါလေးတင်ပေးလာတဲ့ခါကျတော့ကျွန်တော်ကတဖြည်းဖြည်းနဲ့သူတို့တော့ပေါ့လားဒီကနေဝင်ငွေတွေအများကြီးရတယ်သူတို့တိလာတယ်ဆိုတော့သူတို့အားပါလာလှုပ်ချင်ကြတယ်လားလဲကုညီတောင်းတယ်ပြိုးတွေမျိုးတွေလာတောင်းတယ်ဒါပေမဲ့အဲ့မှာကျွန်တော်တို့ကတစ်ဆင့်တစ်ခါလှုပ်တာဘာလှုပ်လဲဆိုတော့ economic forest ခေါ်တယ်စီးပွားရေးတော့ပေါ့အဲ့ဒါကသူတို့ရေရှည်အတွက် sustain ဖြစ်အောင် coffee တို့ macadamia တို့เนาะကျွန်တော်လက်ဖက်တို့အာသံလက်ဖက်တို့အဲ့လိုမျိုးပေါ့နောက်တော့ငပြောအစုံပါပဲကျွန်တော်တို့ကဒီအဲ့ဒီကနေပြီးတော့ဝင်ငွေပြန်ရမယ်ဟာပေါ့ဒီတယ်ဆိုတော့ကျွန်တော်ကလက်တွေ့လုပ်တဲ့အဟာကိုကျွန်တော်မြင်တဲ့အခါကျတော့ဒါဒီအောင်မြင်နေတဲ့ဖြစ်တဲ့ကိစ္စဖြစ်တယ်ဆိုတော့ UN မှာလည်းကျွန်တော်တို့ကဒီ alternative development နဲ့ပတ်သက်လို့ UN General Assembly မှာက AD နဲ့ပတ်သက်တဲ့ guiding principles တွေထုတ်ပြန်လာ18ချက်ရှိပါတယ်အဲ့ဒါနဲ့ကဘောင်ဝင်အောင်လုပ်လိုက်ရင်ကျွန်တော်နိုင်ငံကျွန်တော်ဒီနေ့ဒီဘိန်းဆိုင်တဲ့တောင်းသူကိုကျွန်တော်တို့ကောင်းမွန်ကူညီလို့ရပါမယ်တစ်ဖက်ကဒါကုဏပြောတဲ့စေချွားစည်းဆိုတဲ့ကိစ္စကကျွန်တော်ဒါကတော့တမျိုးတစ်ပုံနဲ့ address တော့မယ်အဲ့ဒါတော့ကျွန်တော်က law enforcement တွေကိုတားစီနေနေကိုဖမ်းကိုဖမ်းရမယ်စီးရမယ်ထောင်ချရမယ်အေးအေးယူရမယ်ပြင်းပြင်းထန်ထန်ရေးယူရမယ်နောက်ပြီးသူ့ရဲ့ source ပေါ့ဘသူကသူ့ကိုပတ်စံနောက်ကနေမတီးပေးနေတယ်ဒီနိပညာတွေဘူးပေးနေတယ်ဆိုတော့အဲ့ရောရိုက်ချိုးတိုင်းမှာကျွန်တော်ရမယ
်အခုကဒီလူရည်စေဝါတွေမိရယ်ဆိုပိုင်ရှင်မဲ့ဆိုဖြစ်သွားတာမျိုးပေါ့နော
်ဥ
ပမာဆိုလို့ရှိရင်အခုပဲကွန်တိန်နာကြီးနဲ့ဟိုကိုကင်းနေရောက်လာတယ်ဆိုတဲ့ဟာမျိုးလည်းကြုံနေရတာပေါ့
လေ
ပြီးတဲ့ခါကျတော့ဒီအေးအေးယူပြီးဆိုလို့ရှိရင်ဒီကားသမားနဲ့စပယ်ယာလောက်ပဲမိပြီးတော့တကယ်ထုတ်လုပ်တဲ့လူတွေကတော့တဘောပြောရရင်တော့ဒီနေ့အထိလွတ်နေသေးပဲဆိုတော့အသုံးတက်လို့ရတာပေါ့နော်အမြင်ပါပေါ့နိုင်ငံတကာအမြင်ပါရောပြည်တွင်းကလူတွေအမြင်ပါရောအဲ့လိုမြင်နေကြတာပေါ့နော်နောက်တစ်ခုကဒီမူရင်းဆေးဆွဲတဲ့လူတွေကိုပြန်လဲပြုပြင်ရေးပြန်လဲထူထောင်ရေးအတွက်ပေါ့နော်အဲ့ဒါအဲ့ဒီဟာနဲ့ပတ်သက်လို့အတွေ့အကြုံဘလို့ရှိခဲ့ပါလဲရှင်အခုလောလောဆယ်လုပ်နေတာတွေကတော့ဟိုကြားပါတယ်ဒါပေမဲ့ဟိုတိတ်ပြီးတော့ဘလို့ခေါ်မလဲမပြီးပြည့်စုံသေးဘူးလို့ယူဆမိလို့ပါရှင
်ဟုတ်ကဲ့ကဲ့ဟိုအဲ့ဒါလေးမဖြစ်ဘူးတပြောတဲ့ဟိုပိုင်ရှင်မဲ့ဆိုတာလေးလဲကျွန်တော်နည်းနည်းလေးကျွန်တော်အမြင်ပြောရအောင်ပေါ့လေဒီဘက်ပိုင်းမှာဒီမူရီစီပါမောင်ခိုလုတ်တဲ့လူတွေပေါ့ဒီစီပွားရေးလုတ်တဲ့လူတွေကဟိုကျွန်တော်တို့ဟိုမနာခင်လောက်ကလေးအငင်းစားမြူကလေးကအထူးသဖြင့်ဒီဆက်သွယ်ရေးနဲ့ပတ်သက်လို့ပေါ့နော်ဟို communication telecommunication ကအရန်ခင်မီတိုးတက်လာတဲ့ခါကျတော့အကုန်လုံးကလူတိုင်းက mobile phone ကန်လာတယ်ဆိုတော့တယောက်တယောက်ကဖုန်းနဲ့အလုပ်လုပ်တဲ့အပိုင်းလိုက်လုတ်တာပေါ့ကျွန်တော်ဆိုလိုတာကတို့ကအခုလုတ်ပိုင်းလုတ်တဲ့သူတို့ operation တွေသူတို့ရဲ့ operation ပုံစံကတော့အပိုင်းလိုက်ပိုင်းလိုက်ပိုင်းလိုက်လုပ်တယ်ဒါကြောင့်ဒီသူ့ရဲ့အရင်းကိုသွားပြီးတော့ဟိုဖော်ထုတ်စစ်ဆေးရတာအရင်ခက်တယ်ကျွန်တော်မြင်တယ်ဘာလို့ဆိုတော့ဟိုအင်္ဂလိပ်လိုဆိုတော့ compartmentalize လုပ်တာပေါ့နော် ဆိုတော့ဟိုဟိုမန္တလေးကနေပို့လိုက်တဲ့ဟိုပစ္စည်းတခုကကျွန်တော်ကားနဲ့ပို့လိုက်မယ်ကားသမားကသူကမင်းမာလိုက်မယ်ဒီကားထဲမှာဘာပါသူသိကြည့်နေသိမယ်မသိရင်လည်းမသိဘူးမင်းမောင်းလိုက်ဟိုရန်ကုန်ရောက်ရင်ရန်ကုန်ထောက်ကြမ်းထဲမှာပဲမဆောင်နေဒါမှမဟုတ်မြို့ဝင်လမ်းမတော့မှာစောင့်နေဘယ်နဲ့မှစောင့်နေဟဲ့လားကျွန်တော်စောင့်နေပြီးမင်းကားတော့နေအဲ့မှာထားခဲ့တယ်လီဖုန်းဆက်လိုက်မယ်နောက်တော့လာကြည့်လိုက်မယ်ဆိုတော့ तू आ तू ไอ้ जॉब လေးပဲ तू ပြီးသွားရင် तू ပြီးပြီ तू ပတ်စံ3သိန်းရရမယ်5သိန်းရရမယ်ပြီးသွားရင် तू ဘာမှ तू နဲ့မပတ်သက်ဘူးနောက်တော့ဝင်လာနောက်တော့မောင်းပြီးဘယ်လိုပို့ပါဆို तू instruction နဲ့သွားတယ်ဆိုအဲ့လိုဖုန်းနဲ့သွားတဲ့ကိစ္စတွေကြတော့ဟိုအပိုင်းလိုက်ပိုင်းလိုက်ဖြစ်တဲ့ခါကြတော့ကျွန်တော်တို့ဖမ်းမိတဲ့ခါဖြတ်လာမှတော့ bro ခုလာမှတော့ဖမ်းမိတယ်ဖမ်းမိရင်ကျွန်တော်တို့ဟိုပြန်ပြီးတော့ဆက်ဆက်ပြီးပေါ်ထုတ်ရတာတွေကဒီ telephone တွေရဲ့ဟို intercept ဒီပေါ့နော် intercept ပြီးတော့ तू ဘယ်ရဆက်တယ်ဘယ်သူဆက်တယ်သူရဲ့ network ပေါ့အဲ့ဒါကြီးကျွန်တော်ပေါ်ထုတ်ဖို့ကြတော့ကျွန်တော်စီမှာလည်း advanced ဖြစ်တဲ့ communication ဒီ experts ကြီးအများကြီးလိုတယ်ဒီ ID နဲ့ပတ်သက်တဲ့ experts ကြီးလိုတယ်သူ technology လည်းလိုတယ်အဆက်တွေလိုတာပေါ့နိုင်ငံတကာမှာလည်းလုပ်ပါတယ်ကျွန်တော်စီမှာတော့အဲ့ဒီအဆင့်ထိမရောက်သေးတော့ကျွန်တော်လူတွေဒုက္ခရောက်တာပေါ့လေအဲ့ဒါစီစီပေါ်တော့တာအချိန်ကြာကြတော့ပေါ့နောက်ဆုံးကျတော့ပင်ရှင်မဲ့ဆိုတဲ့သဘောမျိုးတွေဖြစ်ကုန်တာပေါ့ဆိုတော့ပင်ရှင်ကိုပေါ်လို့မရနိုင်သေးဖြစ်နေပေါ်လို့ရဖို့ကြတော့အနည်းဆုံး3 4 5 6လောက်အဲ့လိုအချင်းယူလာတော့ပေါ့ပေါ်လာတော့ပေါ့လေ network ကတပြေးတည်းကြီးလာ international network တွေတိဝင်လာပါတယ်အဲ့လိုပါလေးတွေပါဟိုဘက်ခုနပြောတဲ့ဟိုသုံးဆဲမှုပေါ့နော်သုံးဆဲမှုနဲ့ပတ်သက်လို့ကတော့ကျွန်တော်အခုတီးလောက်တော့ပေါ့လေကျွန်တော်တို့နိုင်ငံကဒီ drug law ကိုလည်းကျွန်တော်ပြန်ပြင်ဖို့ဆိုပြီးတော့လုပ်နေမှာ drug law က1993ဆိုတာအရန်ကိုဟိုကြာနေပေါ့နော်တပြေးပြေးနဲ့ဘယ်လိုဖြစ်လဲဆိုတော့ပြောင်းတော့ပြောင်းလဲလာတယ်သို့တော်လည်းဟိုကျွန်တော်နိုင်ငံအရင်အစိုးရတွေပေါ့နော်အစင်းအစိုးရကျွန်တော်မှုတန်းခဲ့တာဝန်ထမ်းဆောင်ခဲ့တဲ့ကာလမှာရှိတဲ့အစိုးရတွေကစစ်အစိုးရရှိတယ်နောက်ပိုင်းဟလာဒီခုနပြောတဲ့မဆာလာတို့အကုန်လုံးခစ်အားလုံးဒီနိုင်ငံတကာကလည်းခုနပြောတဲ့ဒီ US တို့ဘာလို့ကလည်း pressure ပေးတာရှိတယ်ကျွန်တော်ပြောခံရတာရှိတယ်ကျွန်တော်က source country ဖြစ်နေတယ်ထုတ်လုပ်တဲ့နိုင်ငံဖြစ်တဲ့ခါကျတော့ထုတ်လုပ်မှုပဲကျွန်တော်ကပို့ပြီးတော့အားဆိုင်တယ်ဘိန်းကင်းတော့ဖြစ်မယ်ဖမ်းမယ်ဘိန်းတော့အဲ့ဒါပဲကျွန်တော်လုပ်နေတဖက်ကကျွန်တော်တို့က effect ဖြစ်လာတာအဲ့ဒီထုတ်တာဟာဒီကျွန်တော်တို့နိုင်ငံသားတွေလည်းသုံးလာတာတပြေးပြေးနဲ့သုံးဆွဲမှုကိုကျွန်တော်တို့ကမေ့နေသူဖြစ်နေအမကိုနိုင်ငံမှာလည်းသုံးဆွဲမှုတပြေးပြေးတပြေးနဲ့တအားဆိုးလာတဲ့ခါကျတော့နောက်ဆုံးအကြောင်းသားတွေလူငယ်လေးတွေကလေးတွေအစသုံးလာတယ်အခုကပိုဆိုးတယ်ဒီ synthetic drugs ဆိတ်ကြွားစေကြတော့လွယ်လဲလွယ်တယ်ထုတ်လဲထုတ်တယ်ပေါ်လဲပေါ်တဲ့ခါကျတော့ပို့တော့များလာတယ်ဆိုတော့ကျွန်တော်တို့ဒါတွေကိုပြန်ပြီး review လုပ်ဖို့လိုတယ်ဆိုတော့ကျွန်တော်တို့တိုက်တွန်းတာများပါပြီကျွန်တော်အငင်းစားမယူခင်ကလေးကဆက်ပြီးတော့ဒီ section 15ပေါ့နော် section 15ကိုကျွန်တော် register လုပ်ရမယ် register မလုပ်ရင်1003နှစ်ကနေ9နှစ်ချမယ်အရင်တော့ပထမ law မှာ9နှစ်ချချတာကျွန်တော်အဲ့ရနေ short ပြီးတော့3နှစ်ကနေဟလာတနေ့က3နှစ်ဆို3နှစ်ကိုကျွန်တော်မနေ့ short ထားဆိုတော့အဲ့ရကိုကျွန်တော်က alternative sentencing ပေါ့ထောင်ထဲတော့မထည့်ပါနဲ့ first time user တယောက်ထောင်ထဲတော့ထည့်3နှစ်သူ့ဘဝရှုံးပြီလူငယ်လေးဖြစ်တယ်ဆိုရင်ရှုံးပြီကျွန်တော်တို့တော့ပြန်စဉ်းစားတင်တယ်ဆိုလူကြီးတွေပြန်တက်ကမလူကြီးတွေလက်ခံပါလေဆိုတော့တပြေးပြေးနဲ့အဲ့ဒါကလေဒါဟိုဥဒေတခုပြင်မှုဆိုတော့ကြာတယ်လေသူသက်ဆိုင်ရာရှင်းနေကြုံရုံတို့ဥပဒေကြုံဒါတွေအကုန်လုံးစီပြီးမှပါလီမန်တင်ပါ냐ဆိုတော့အဲ့ဒါကြီးကတော်တော်ကြာပါတယ်ဆိုတော့မဖြစ်လာသေးဘူးဆိုတော့သို့တော်လည်းအခုနောက်ပိုင်းမှာလည်းဒီမူကြီးဘုရားနေပြီးတော့တို့စူးစမ်းနေတာရှိပါတယ်အဲ့ဒါတော့ဒီ drug law တခုလုံးကိုတခုလုံးကိုပြန်ပြီးတော့ review လုပ်တယ် drug policy လည်းကျွန်တော်ပြန် review လုပ်တယ် drug policy လုပ်တာအခုဆိုရင် fourth stage fifth stage လောက်ကျွန်တော်ရောက်လာပြီဆိုတော့တော်တော်တိုးတက်နေတယ်တကယ်အဖြစ်ဟိုပြောင်းလဲလာမဲ့ drug reform ကိုလည်းဒီ reform မှာကျွန်တော်တို့ကချက်ချင်းတော့မဖြစ်ပဲကျွန်တော်ထင်နောက်နှစ်လောက်ဆိုရင်တော့ဒီ2017 end of 2017လောက်ဆိုရင်တော့တော်ရုံလုံးပေါ်လာမဲ့သဘောရှိတယ်အခု reform လုပ်နေဒီ drug policy ကို reform လုပ်တာ very positive ပဲကျွန်တော်အရင်အားရတယ်ကျွန်တော်ကိုယ်တိုင်လည်းအဲ့ကျဲမှာပါပါတယ်အဲ့ process မှာကျွန်တော်တို့ဖိတ်တော့ကျွန်တော်တို့တွက်တယ်ကျွန်တော် view တွေကျွန်တော်ပြောပြပါတယ်ဆိုတော့ဟိုမပြီးသေးဘူးပေါ့လားမပြီးသေးဘူးတော့ကျွန်တော်သိတယ်ကျွန်တော်သိတော့ဒီ international experts တွေလည်းသူတို့ခေါ်ပြီးတော့ကျွန်တော်တို့လုပ်ထားတဲ့ draft ပေါ့နော်အဲ့ draft ကိုလည်းပြရမယ်ဆိုတာ CCDC ရဲ့မူဝေးဘုကနေသူတို့စီစဉ်ထားတယ်ဆိုတော့ဒါ is a very positive step ပါနော်ဒါအဲ့ဟာဒီ right direction ပဲကိုတောင်းနေရလို့ကျွန်တော်တို့မြင်တယ်ဒါပေမဲ့ဟို law ဆိုတော့နည်းနည်းကြာနေတဲ့အခါကျတော့လူတွေကတော့နည်းစိတ်ဟိုဆောတာပေါ့နော်အာကြာတယ်ဘာဖြစ်တယ်ဘာဖြစ်တယ်အပြစ်ပဲပြောနေတယ်တိုးတော်လည်းဒီလို process ကတော့ကြာတတ်တယ်ဆိုတော့ကျွန်တော်လည်းသဘောပေါက်တော့အချိန်တော့နည်းစောင့်ဖို့လိုတယ်လို့ကျွန်တော်နေယူဆပါတယ်
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးတင်ပါတယ
်အငိမ့်စားရဲမှုကြီးခန်းအောင်ကိုဒေါခင်စိုးဝင်းကတီးတန့်တွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရဲ့အဆွေးနွေးကအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
် DOE မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ ိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်း1နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင်2019ခုနှစ်ဧပြီလ16ရက်တနင်္ဂနွေနေ့ညချမ်းရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုအယူဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်နာကျော်စီစဉ်တင်ဆက်ထားတဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်။တကြံအထူးအစီအစဉ်ဖြစ်တင်ဆက်ထားတာနားဆင်ပါရှင်။
မင်္ဂလာထူးရှိတဲ့တကြံအခါသမျှဖြစ်ကြပါစေရှင်ရေကစားပြီးတော့တော်တော်လေးမောနေကြပြီထင်ပါတယ်ဘလို့တချင်းတန်နေနေများကားခဲ့ခုံခဲ့ကြလဲမေးချင်ပါတယ်ကျမတို့လိုမျိုးတကြံကိုအဝေးကလွမ်းနေတဲ့သူတွေရောတကြံမှာပါဝင်ပြီးတော့နှွဲပျော်နေကြတဲ့တော်ရရှင်အားလုံးတွေရောတကြံကာလအတွင်းမှာတကြံတိခိတာအရေးကြီးဆုံးကိုပြန်ပြောင်းကြည့်ကြရအောင်ပါနော
်ချောပြုံးရှင်သောသမပြိုသည်တကုံးလုံးနဲ့ချောလာကိုရင်မြို့မနဲ့တမီတဲ့ဘွာလူသူရမယ်ကွယ်ချောပြုံးရှင်သောသမပြိုသည်တကုံးလုံးနဲ့ချောလာပူတဲ့မြို့မနဲ့တမီတဲ့ဘွာလုံးဆိုတော့မယ်ကွယ
်အမောင်ကလေးဆိုတော့ဝင်းဝန်းမတိုင်ခင်ခေတ်ကစပြီးတော့တကြံတချင်းတွေရှိခဲ့ကြပြီမဲ့လေဒီမန်းတောင်ရေခိုတချင်းရေဆက်တဲ့မြို့မငိုင်းခင်မှာတော့မြို့မငိုင်းတကြံတချင်းတွေကအထူးကိုခေတ်စားလာခဲ့ပါတယ်လို့သူတို့ခေတ်သူတို့ကာလကခေတ်စားတဲ့တကြံတချင်းတွေကိုမန္တလေးသားဒရိုက်တာကြီးအကယ်ဒမီဝင်းဖေကပြန်ပြီးတော့ပြောပြပါတယ
်ကျွန်တော်တို့နေစဉ်ကမန္တလေးတကြံဆိုတာကအဲ့ဒီအချင်းကတော့1950ခုနှစ်တည်းပေါ့ဗျာသူငယ်ငယ်ကအဲ့ဒီဖြစ်ပြီးကလေးကတကြံကြလို့ရှိရင်တချင်းတွေပါဒီဘယ်မှာအကြတာရောလို့ဆိုတော့ပါငိမ့်တို့ဧဝံဆရာညာတို့နောက်ပြီးတော့အငိမ့်ငါတချင်းဆက်တဲ့ဆရာကြီးတို့ဆိုင်တို့ဇတ်တို့ကတချင်းဆက်တဲ့ဆရာတို့ကိုအကြရပါဗျာအဲ့တော့ဒီကံချင်းမောင်းမျိုးစုံခက်တယ်အဲ့ဒီနောက်ပြဘယ်လိုဖြစ်တုံးဆိုဧဝံဆရာညာကအမှန်ကြီးမကောင်းတော့ဘူးနောက်ပြီးတော့မြို့မကနာမည်ကြီးအတင်းဖြစ်နေပြီးမြို့မငိမ့်ငါလည်းအလွန်သဘောကောင်းတဲ့အတွက်ဖြစ်လာတော့ဆိုတော့တနည်းနည်းနည်းနည်းအတော်ကမှကိုပဲမန္တလေးကကျန်တဲ့ချင်းတွေရာခိုင်နှုန်း90အထက်မှာအင်းကြီးကဒီတချင်းကြီးကမြို့မကြီးကြီးရောက်ကုန်ပုံတော့မြို့မကြီးကလည်းဘယ်အဲ့လောက်များများဆက်နိုင်မှာလို့အဲ့တော့သူက၄၅ခုဆက်လိုက်တယ်ဆက်ပြီးတော့ကရှိသမျှအပြင်းကြီးကစာသားတွေပဲကြောင်းပြလိုက်တယ်မန္တလေးကကျန်ကြီးတစ်ခုလုံးကအပန်းကဘာဖြစ်လို့လဲမြို့မကြီးစတဲ့ဗကျင်း၅ခုတော့အဲ့ဒီအစားမဲ့တစ်မျိုးလုံးတော့နေတယ်အဲ့တော့ဘာဖြစ်လို့လို့ဆိုတော့မင်းလေးကကြံရဲ့တင်းလာကြီးစီးဝါကြီးအကုန်လုံးကမြို့မကြီးဟာဖြစ်နေအဲ့မှာမြို့မကြီးကသူကောင်းနေမှာရတယ်ဒါကြီးဟာပြည်အမြောက်အများပေါ်ပြီးပြည်သူတရလုံးပါဝင်တဲ့ပွဲကြီးဖြစ်နေအဲ့မှာလူတွေအများစုလူတို့ music အဲ့ဒါလူတို့တင်းတန်းကြီးဖြစ်အောင်ဒါလွယ်မှဖြစ်မယ်ရှင်းမှဖြစ်မယ်စီးဝါကလည်းရှင်းမှဖြစ်မယ်အဲ့ဒီ C1 နဲ့ကလို့လေလွယ်မှဖြစ်မယ်ဒါအပေါ်လူကြီးများစုပါမှာဆိုလို့အဲ့ဒါညမညာတတိယဒေလို့ဆိုတယ်ကျွန်တော်ငငယ်ရမှတ်မိတာအဲ့ဒါကြောင့်မို့သူကရည်ရည်ချင်းတွေကိုလုပ်တယ်ဒီသွားတွေလည်းလွယ်အောင် C ကိုလည်းသုံးချက် C လို့ခေါ်တယ်ဥလူကြီးအများသိနေတဲ့2ကို2ကို2ဆိုတဲ့အဲ့ C ဒီလိုကြောင့် 4-4 လို့ခေါ်တယ်အဲ့ဒီ timing ကိုသူကထွင်းတယ်အဲ့ဒီစီးကြောင့်မို့အကရရလဲလွယ်တဲ့အကရဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့လူကြီးအားလုံးကလွယ်လွယ်ကူကူချိုးနိုင်တဲ့ပြီးနိုင်တဲ့စနိုင်တဲ့ဖြစ်သွားတယ် ပညာဘလောက်ဖြစ်လာကလေးလို့ဆိုတော့ကသူကတီးတာကတာပြီးပြီးတော့ကြိုက်လာပြီးတော့ဉာဏ်ကမြင့်ရေးပြတာတခြားညကြတော့သူတီးကပုံမှန်ပြောနေကြည့်လာတယ်ဗျာလို့ဘလောက်ကြီးဖြစ်လာတော့ဆိုတော့တနိုင်ငံလုံးကသိဝင်ကြတယ်မင်းမျိုးကိုလာကြတယ်ကိုယ်တိုင်နဲ့ပါဝင်ရတဲ့အသေးနေတယ်မှာဒါမှမဟုတ်လာကြည့်ကြတယ်အဲ့တော့ဘယ်လိုဘယ်လိုဖြစ်လာတော့ဆိုတော့အမျိုးသားသုတိကဘယ်လိုကြီးဖြစ်လာလဲဘာမိမ့်မှလည်းမထုတ်ဘူးလေအဲ့ဒါမင်းတို့ကြံရဲ့ထူးခြားချက်ပဲတို့တော့ဒီလိုဖြစ်လာမှုဟာခဏပဲခဏပဲနောက်ကြတော့စစ်ဆိုးရတက်ပြီးရနောက်အဲ့ဒီနေရာဖြစ်ရအနေမကြီးတော့ပါဘူးဒါကြောင့်အဲ့ဒီအချိန်ဟုန်ရဲ့မနီရကြံကြည့်နေမှာမကြည့်ဘလောက်ကြီးကြီးလို့ဆိုအဲ့ဒီပိတ်ထုတ်နေတဲ့ကြားထဲကတော့မှဒီညဏ္ဍာလိုလိုဖြစ်တဲ့သချင်းကအမျိုးသားဗကြံသချင်းလိုလိုလိုဖြစ်ပြီးကြံရင်းတယ
်ဒီမေကဒီခွင့်နဲ့တူတ
ဝင်းဖေရဲ့တမိလက်ထက်မိမိဝင်းဖေလက်ထက်မှာလေတကြံမိုးရုပ်ရှင်နဲ့မန္တလာတကြံကတခိဆန်းခဲ့ပြန်ပါလေဒီရုပ်ရှင်ကမန္တလေးတကြံကိုဇက်အင်တဲပြီးတော့ရိုက်ကူးထားတာဆိုပေမဲ့လေနိုင်ငံတဝန်းလုံးအထူးပြန့်နှံ့ခေစားပြီးတော့တကြံတချင်းတွေကမြို့ရော်တော့ပါဖုံးလွှမ်းခဲ့တာပါအ
ဲမမီက1990နောက်ပိုင်းမှာတကြံတချင်းတွေစဆူပြစ်ပြီးဒါပေမဲ့မမီတို့တကြံတချင်းစဆူတဲ့အချိန်မှာဟိုမမီကတော့ကိုဟိုသဘောကျတယ်ပေါ့နော်အခွေတခုပါရလဲဆိုတော့ဟိုတကြံမိုးရုပ်ရှင်ကအဲ့တွက်ဇက်ဝင်တချင်းကိုဟိုဒါရိုက်တာအဲ့ကဦးတင်ဦးကမြို့မတချင်းအဟောင်းတွေလည်းသူတို့ပြန်ထုတ်ဖော်တယ်လေအဲ့ဒီကားထဲမှာပြန်သုံးတာပေါ့နော်ဇက်ဝင်ကလိုအပ်ချက်ရနောက်ပြီးတော့တချင်းတစ်တည်းလည်းအပ်တယ်အဲ့မှာအဲတချင်းတစ်ရေးတဲ့အထက်မှာအင်္ဂလီမမောင်ပါတယ်လေအဲကိုမမောင်ကမမိအတွက်ရွေးဦးကပြားဆိုပြီးတော့နေတန်းကိုကဖို့တချင်းလေးရေးပေးတယ်အဲ့တော့ဟိုရွေးဦးကပြားတချင်းလေးကလည်းဒီတကြံမိုးရုပ်ရှင်ကအောင်မြင်တယ်တကြံမိုးရဲ့တကြံတချင်းတွေတခြားဇာဝင်တွေအောင်မြင်တဲ့အတူတူမျိုးကပြားလေးရတယ်ပါတာပေါ့နော်ဟိုမမီကဒီဟာတော့တကြံနဲ့ပတ်သက်ရင်မျိုးကပြားမမီ live မှာဒါမှတ်တိုင်တစ်ခုပါပဲအတိုင်းပြောရလို့ရှိရင်တော့တကြံမိုးစကားနောက်ပိုင်းမှာတကြံရဲ့အားကြီးကတော်တော်ဟိုလူတွေကတချင်းနဲ့ပျော်တဲ့ကိစ္စကြီးကပို့ပြီးတော့ဖြစ်လာတယ်။အဲ့တော့ဟိုမန္တလေးကပေါ့နော်မြို့မတကြံတချင်းတွေကအရန်ပေါက်တာအဲ့ဒီအချိန်တုန်းကအဲ့တော့အဲ့ဒီအချိန်တုန်းကဟိုခစ်ပေါ်ကလေးတွေအကုန်လုံးလိုလိုကကျဆူဖြစ်ကြတယ်။တကြံတချင်းတွေနှစ်တိုင်းတကြံချင်းဆိုမမီတို့တကြံစီးရီးတွေတွင်းကြတယ်။အဲ့ဒီအချိန်ကျတော့လေ arrangement လေးကပြောင်းသွားတာပေါ့နော်။ဒီကလို့ရတဲ့ဘုံလေးဒိုးတွေနဲ့အတူတူတွဲဖက်ပြီးကတတန်လေးဟို drum လေးနဲ့တီးတာတွေလည်းရောလာရဲ့အဲ့ချိန်မှာလူငယ်ပိုင်းတွေကလည်းဟိုပိုလက်ခံလာရဲ့ပေါ့နော်သူတို့လုပ်နေတဲ့ music type တွေကိုဒီတချင်းတွေကဝင်လာတာ။မမီတတိသားမိတလားကိုကိုကြီးတို့တော့ဟို rock and roll တကြံတို့ပါတို့သူတို့ Emperor TY ပါညာသူနေပြပါတို့ပါတို့အဲ့လိုတချင်းတွေလည်းပေါက်တာပဲ။အဲ့ဒီတချင်းတွေကပေါက်တာတစ်ဖက်ဟိုလိုမျိုးဒီမှာမန္တလေးတချင်းတွေကလည်းပေါက်နေတာလည်းတစ်ဖက်
အဲ့တော့ငါတကြံတွေမှာဆိုရင်တကြံတချင်းတွေနဲ့မအားရအောင်ဖျော်ဖြေခဲ့ရတဲ့မိမိဝင်းဖေကတချင်းတွေစုခဲ့ရလုံးလို့တကြံဆိုတာတိတ်ပြီးတော့မပြောခဲ့ရဘူးသူပါ
မမီနည်းနည်းငယ်တဲ့ကျွဲတော့ကမမီတကြံဆို ဘာလို့ວ່າလဲဆိုတော့တစ်စင်းပြီးတစ်စင်းတင်းနေရတာပေါ့နော်တင်းနေရတယ်အဲ့ဒီလိုနဲ့ဒဇန်ပေါင်းများစွာကုန်ခဲ့တာပေါ့ကုန်ခဲ့တော့အခုဟိုနောက်ပိုင်းကျတော့စူရော်ရဲ့ပုံစံလေးဘယ်လိုဖြစ်သွားလဲဆိုတော့ဟိုတစ်စင်းထဲမှာပဲထိုင်ကြတော့တယ်လေဟိုအားလုံးပြေးပြီးဆိုတာမရှိတော့ဘူးအဲ့တော့မမိဒီခီးဒီခီးထွက်မလာခင်နှစ်နှစ်သုံးနှစ်လောက်ကအဲ့လိုထိုင်ပြီးဆိုရတဲ့ခါကျတော့ပြောရတယ်ဒီချိန်မှာတော့မပြောဘူးလို့တော့ပြောရမယ်ပဲဆိုတော့ကားရေးတက်ပိတ်နေကြတဲ့မှာဟိုဘက်စင်ဒီဘက်စင်ကိုအချိန်မီသွားနိုင်အောင်လို့တော်ကြေးလွားခဲ့ရတယ်ဆိုတော့မောတယ်အဲ့ဒီနှစ်တွေကတော့အဲ့တော့ဟိုလွန်ခဲ့တဲ့6-9နှစ်လောက်မှာတော့မမိတို့ကတစင်ထဲမှာပဲထိုင်နေဆိုတော့ဟိုအလေဒလိထုံးနေဖြစ်သွားပြီအဲ့ဒါတော့မမိပြောတယ်တစင်ဆိုတော့ကိုယ့်အလေပြီးသွားရင်ရေကစားတယ်အဲ့ဒါချမ်းတိုင်းပတ်ချမ်းလို့နှစ်ဦးတစ်ခုစိတ်ကူးတို့ရိမ့်မွဲ့ပေါ်နေသောမစ္စတာမော်ဝါရီရဲ့လေးပြင်းနဲ့နှာထွေးချတဲ့ဖက်ချာဖြစ်နေမမိရကြောင်လုံးဝရှိအောင်ဖြန့်ပတ်ဒီကြောင့်မဲ့ရက်နဲ့နှစ်ပြည့်စမှာစိတ်ကြောင့်မိတ်ဆက်ပွဲပွဲရွာနေချင်မိုးလေးတော့ကလုံးရဲ့ဖူးနဲ့ရှာပိတ်မှတ်မဲ့သုံးပါလေးရဲ့ဖူးတောင်းပြီးခဲ့ကြော်ကြအိမ်မဲ့ရှင်းများရတဲ့ဖက်ချာဖြစ်နေမမိရကြောင်လုံးဝရှိအောင်ဖြန့်ပတ်ဒီကြောင့်မဲ့ရက်နဲ့နှစ်ပြည့်စမှာစိတ်ကြောင့်မိတ်ဆက်
ခုနောက်ပိုင်းနှစ်တွေမှာတကြံတချင်းနေနဲ့ကြော်ကြတဲ့ဟဲလေးကတော့သူရှိခက်ကအကိုကြီးဖြစ်တဲ့မျိုးကြော့မြန်ရဲ့တကြံတချင်းကိုရင်ခုန်ဆုံးမယ်လို့ဆိုပါရယ
်ကျွန်တော်ချက်ရွေးပါဆိုလို့ကျွန်တော်ဒီဘက်ကအလက်ထရိုမှာစပြီးတော့ဟိုနောက်ထပ်တစ်ပုတ်ရှိတယ်ဒီ desk ခင်မှာပေါ့နော်ဟိုကနဝင်တွင်နေလို့တော့ပြောလို့ရမှာဒီတချင်းတန်လေးကြားလိုက်တာနဲ့သူတကြံကြပြီဆိုရယ်အစီအစီကိုမျိုးလုံးထဲမှာပြင်းနေတာဒါတော့ဒီဘက်ခင်မှာပေါ့နော်ဒါအဲ့ဒီတချင်းတွေကတော့ဒီကိုမျိုးချောင်းမြိုင်နဲ့မက်ခရစ်စီနဲ့ဆိုတာဒီအမှတ်တရတကြံဆက်တချင်းလိုက်တချင်းရောဒီချင်းရဲ့ရှေ့ intro တွေအိုင်လာလာလာဒါဒါဒါဒါဒီရတာဆိုရင်အဲ့အာလီကိုကြားလိုက်တာလေတချင်းပုံရိပ်ကိုမျိုးလုံးထဲမှာကြီးမြင့်သွား
ဟဲလေးတချင်းထဲမှာဆိုရင်ရောတကြံတချင်းထဲမှာဘယ်တချင်းအကြိုက်ဆုံးလဲ
ကျွန်တော်ဟိုအကြိုက်ဆုံးဆိုရင်တော့မာစတာတကြံပုံနဲ့မော်နယ်မော်နယ်တချင်းကြိုက်တော့ဟာပေါ့ဒီတချင်းတွေကကျွန်တော်အင်းကြောင့်ကြားတဲ့ညမှာကျွန်တော်အားနေနေမိမလို့ရှိရင်လည်းကျေလို့ရပါသေးတယ်ဆက်စားတာလေးနဲ့ချင်ပါအားနေနေမိတယ်မိမလို့ရှိတယ်လည်းလည်းတော့ကျေလို့ရပါသေးတယ်သေးတယ်သေးတယ်လမ်းမတွေ့တော့မမီဘူးကမလေးဝေချောင်းနေကြတယ်ဘယ်လိုဒီအောင်မိမရတော့ sorry 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 အားနေနေမိတယ်မိမလို့ရှိတယ်Nene lo quedo ya va vere 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 Dame no me de me maro shi de Nene lo quedo ya va vere 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 De que me tinha ó que nem lion ni é chip chip ni é a chang ya ni bi ó pan saka li ni ó no a bi ó de chan chan so bi mae le de chan a pin pom mae a chin ni ma le so lo ya mae de chin pom lo ni ó chuno ဥစားပေးသူတွေရှိပါတယ်အခုကျွန်တော်ကျွန်တော် pop အဓိက pop line ထားတယ်ကျွန်တော် left sound လေးဆိုသလိုတကယ်ရလဲ fancy electro pop လေးတွေ now အဲ့တော့ test ကျင်းနေချက်ဆိုတော့နော်ဒီနေ့ကျွန်တော် line လေးတစ်ခုလို့တတ်မှတ်ထားတော့အခုပြန်တော့ဆောင်းနေအောင်အဲ့လိုတစ်ချက်လေးတွေဆိုလေးဆိုတာရှိရမနော်အရင်လည်းတစ်ချက်ဟိုပျော်စရာကောင်းတဲ့တစ်ချက်ပုံလေးလို့နော်ပေါ်တော့လည်းမပေါ်ပါဘူးနော်အဲ့ဒါအဲ့လိုပျော်စရာကောင်းတဲ့တစ်ချက်ပုံမျိုးလေးတော့ကျွန်တော် album နဲ့ပါပါတယ်ကျွန်တော် treatment တွေပါမွန်းမွန်းနဲ့တချို့ရက်တယ်ဟောမွန်းမွန်းနဲ့တချို့ရက်တယ်မွန်းမွန်းနဲ့တချို့ရက်တယ်ဟောမွန်းမွန်းနဲ့တချို့ရက်တယ်ဟောမွန်းမွန်းနဲ့တချို့ရက်တယ်မမီတွေရဲ့ဒီတက်တွေအားလုံးမြန်မာပြည်သူပြည်သားတွေအားလုံးဆိုးတွေအားလုံးကင်းပြီးတော့ဗောနော်အကောင်းကြီးအကောင်းကြီးအကောင်းကြီးအကောင်းကြီးအကောင်းကြီးပဲကြုံတွေ့ကြပါစေလို့ဆုတောင်းပေးပါတယ်
တချင်းလေးတွေနားထောင်ရင်းနဲ့ပဲမိမိဝင်းဖင်နဲ့အတူသောရရှင်တွေအားလုံးအနည်းငယ်ကင်းကင်းနဲ့ပျော်ရွှင်စရာကောင်းတဲ့မင်္ဂလာပေါင်းတဲ့ခါညောင်းတဲ့တချင်းချင်းကဖြစ်ပါစေလို့ဆုတောင်းပါတယ်ရှင်မင်္ဂလာနှစ်သစ်ဖြစ်ပါစေနော်လက်မတွေ့တာမမီဘူးကမလေးတွေပျော်နေကြတယ်ဟဲလီဒီယောင်မိမရတာ sorry 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 ဒါရီလက်မမူပါဘူး every show you love me love me မိမတို့တရားစကန်လေးကိုပို့မယ်Sedimente tu ame, gelimente tu ame. Ojao yin pye ko keme he me sueme. Sedimente tu ame, gelimente tu ame. Ojao yin pye ko keme he me sueme. La vali de ngejimya, kunjuma
ထိုင်နေတော့မနေဘူးကွာဘယ်လိုကြည့်ရလဲမိမနာပဲအစမပြတ်ကတ်မဲ့ဘူးလာပါလေတငယ်ချင်းများဒီမှာထိုင်နေတော့မနေဘူးကွာဘယ်လိုကြည့်ရလဲမိမခါပဲအစမပြတ်ကတ်မဲ့ဘူးမွနမွနဲ့တချူချက်တဲ့ဟောမွနမွနဲ့တချူချက်တဲ့ဟောမွနမွနဲ့တချူချက်တဲ့
တကြံအထူးအစီအစဉ်ဖြစ်တဲ့မအေးတန္တာကျော်အစီအစဉ်တင်ဆက်တဲ့တကြံတေးရည်စည်းဆိုတဲ့အထူးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ Channel 5ခုလုတ်ခွင့်ပေးတာမီဒီယာလွတ်လပ်ခွင့်ကိုမြင့်တင်ပေးတာမျိုးလားဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်မှာဆွေးနွေးတင်ပြထားပါတယ်။မအင်ဂျင်နိုင်ကူညီတင်ဆက်ထားတာနားဆင်ပါရှင်။
ခုနှစ်ကြံပိတ်ရက်နဲ့ကပ်ပြီးထွက်လာတဲ့ကြေညာချက်တစ်ခုကတော့ပြန်ကြားရေးဝန်ကြီးဌာနမြမအသံနဲ့ရုပ်မြင်သံကြားရဲ့ Multi Channel Playout System မှာရုပ်သံလွှင့်လုပ်ငန်း Digital Feed to Air လောက်ကန်ခွင့်ရသူ Content Provider စီရင်ထုတ်ပြန်ကြေညာလိုက်တာပါပမာဏရွေးချယ်ခံထားရတဲ့ကုမ္ပဏီ10ခုထဲကမှ5ခုရဲ့စီရင်ကိုအပြီးသတ်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်လောက်ကန်ခွင့်ရသွားတဲ့ကုမ္ပဏီတွေကတော့ Mizima ကောင်းမြန်မာအောင် Yan Investment Group DVB Multimedia Group နဲ့Fortune International Limited တို့ပဲဖြစ်ပါတယ်။ပမာဏရွေးချယ်ခံကုမ္ပဏီ10ခုတည်းပါပြီးရုပ်သံလွှင့်လုပ်ငန်းလုပ်ကင်မှုအကြီးအကျယ်ပြင်ဆင်နေတဲ့11 Media ကုမ္ပဏီကတော့ရွေးချယ်မခံရပါဘူး။ထုတ်ပြန်ချက်ထွက်လာခြင်းဟာကြံပိတ်ရက်နဲ့ကပ်နေပြီးနေ့စဉ်ထုတ်ပုဂ္ဂလိကသတင်းစာတွေလည်းရပ်နာထားတဲ့အတွက်ဝေဖန်သံတွေထွက်ပေါ်မလာနိုင်သေးပါဘူး။အခုရုပ်သံထုတ်လွှင့်ခွင့်ပေးလိုက်တာဟာဘလို့အမျိုးအစားလဲ။ဒါကမီဒီယာလွတ်လပ်ခွင့်အတွက်တိုးတက်မှုတစ်ခုလို့ခေါ်နိုင်မလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်။
လက်ရှိမြန်မာနိုင်ငံရုပ်သံထုတ်လွှင့်မှုစနစ်မှာ free to air နဲ့အခပေးရုပ်သံ live ဆိုပြီးနှစ်မျိုးရှိပါတယ်။လက်ရှိအခပေးရုပ်သံလုပ်ငန်းကို SkyNet နဲ့ Forever Group နှစ်ခုကလုပ်ကင်ခွင့်ရထားပါတယ်။ဂျိုဒူစလောင်းနဲ့ထုတ်လွှင့်တဲ့စနစ်မျိုးရုပ်သံ live တွေအများကြီးပါဝင်ပါတယ်။ free to air အခမဲ့ရုပ်သံ live ထုတ်လွှင့်မှုမှာလည်းစနစ်နှစ်မျိုးရှိပါတယ်။အရင်ခေတ်ဆက်ဆက်ထုတ်လွှင့်ခဲ့တဲ့ analog စနစ်ရှိသလို digital video broadcasting DVB T2 လို့ခေါ်တဲ့ digital စနစ်နဲ့ထုတ်လွှင့်တာလည်းရှိပါတယ်။ analog စနစ်နဲ့ထုတ်လွှင့်တဲ့ရုပ်သံ line တွေကတော့ MRTV, MITV နဲ့မြောက်ပြည်ရုပ်သံအပါအဝင် line နဲ့ပဲကြံရစ်ပါတယ်။ဒီစနစ်နဲ့ထုတ်လွှင့်တာကိုတော့ဘယ်လိုရုပ်မြင်သံကြားဆက်နဲ့မဆိုဖမ်းယူကြည့်ရှုနိုင်ကြပါတယ်။ digital စနစ်နဲ့ထုတ်လွှင့်မှုကိုတော့ DVB T2 စနစ်ပါတဲ့နောက်ဆုံးပေါ်ရုပ်မြင်သံကြားဆက်တွေနဲ့ဖြစ်စေတီးတန့် DVB T2 ဆက်လေးတွေကိုဝယ်ယူပြီး analog TV တွေနဲ့ချိတ်ဆက်ပြီးဖြစ်စေကြည့်ရှုနိုင်ပါတယ်။လက်ရှိ digital DVB T2 စနစ်နဲ့ဖမ်းယူနိုင်တဲ့ line ပေါင်း20ဝန်းကျင်လောက်ရှိပါတယ်။အဲ့ဒါတွေကတော့ MRTV, MITV, MRTV4, MNTV, မြဝတီ, MRTV နဲ့ဆက်ဆက် line တွေ၊မြဝတီနဲ့ဆက်ဆက် line တွေဆိုပြီးရှိကြပါတယ်။အခုထုတ်လွှင့်ပေးမယ့် Channel Line 5ခုဆိုတာမြမအတန်နဲ့ရုပ်မြင်သံကြားကရယူထားတဲ့ Multi Channel Playout System ကနေထုတ်လွှင့်ရမှာဖြစ်ပြီး DVB T2 စနစ်နဲ့ဖမ်းယူနိုင်တဲ့ရုပ်မြင်သံကြားဆက်ရှိသူတွေကြည့်ရှုနိုင်မှာဖြစ်ပါတယ်။အခုရွေးချယ်ခံလိုက်ရတဲ့ကုမ္ပဏီတွေဟာရုပ်သံထုတ်လွှင့်မှုအတွက်ရင်းနှီးမြှုပ်နှံရမှာဖြစ်တယ်လို့ထုတ်လွှင့်ကအဖြစ်ပြန်ကြားရေးဝန်ကြီးဌာနကိုတစ်လကျပ်သိန်း200ပေးသွင်းရမှာဖြစ်ပါတယ်။ဒီလောက်မကသေးပါဘူး။အခုရုပ်သံထုတ်လွှင့်မဲ့သူတွေဟာထုတ်လွှင့်မဲ့တာဝါတိုင်တွေနဲ့ထက်ဆင့်လွှင့်တာဝါတိုင်တွေရှိကြအောင်မှမဟုတ်သေးပါဘူး။ဒီအတွက်တာဝါတိုင်တွေထူထောင်ထားတဲ့မြမရုပ်သံ၊မြဝတီရုပ်သံ၊ SkyNet စတဲ့အဖွဲ့အစည်းတွေကနေတာဝါတိုင်အသုံးပြုကပေးပြီးထုတ်လွှင့်ရပါလိမ့်မယ်။များများပြန့်နှံ့စေခြင်းရင်တာဝါတိုင်များများငှားရမှာဖြစ်ပြီးငွေလဲများများကုန်ကြပါလိမ့်မယ
်။တကယ်တော့အခုလိုအခမဲ့ရုပ်သံလဲထုတ်လွှင့်ခွင့်ပေးတာဟာအဲ့ဒီကုမ္ပဏီ၅ခုပထမဦးဆုံးတော့မဟုတ်ပါဘူး။Forever Group ကထုတ်လွှင့်တဲ့ MRTV4, SkyNet ကထုတ်လွှင့်တဲ့ MNTV အပါအဝင် Channel 7, Channel 9တို့ကလည်းအလားတူစနစ်မျိုးနဲ့ပါပဲ။အခုလုပ်ပိုင်ခွင့်ရတဲ့ကုမ္ပဏီတွေဟာအရင်ထုတ်လွှင့်ခွင့်ရတဲ့ကုမ္ပဏီတွေနီးတူပြန်ကြားရေးဝန်ကြီးဌာနနဲ့စာချုပ်ချုပ်ဆိုရပါလိမ့်မယ်။အဲ့ဒီစာချုပ်ထဲမှာဘယ်လိုမူနဲ့ထုတ်လွှင့်ရမယ်၊ဘာတွေမလုပ်ရဘူးဆိုတာအသေးစိတ်ရေးသားထားပါလိမ့်မယ်။ပုံမှန်လေးပြောရရင်အခုထုတ်လွှင့်ခွင့်ရမယ့် Channel 5ခုဟာတည်ဆဲဥပဒေနဲ့အညီလွတ်လွတ်လပ်လပ်ထုတ်လွှင့်ခွင့်ရမယ့်အနေအထားမျိုးတော့မရှိပါဘူး။ပြန်ကြားရေးနဲ့စာချုပ်ချုပ်ပြီးလုပ်ကင်ရတာဖြစ်လေတော့ပြန်ကြားရေးကသတ်မှတ်တဲ့စည်းမျဉ်းတွေအောက်ကနေပဲထုတ်လွှင့်ရမှာပါလို့အရင်ပြန်ကြားရေးဟာအဲ့ဒီ channel တွေကိုထုတ်လွှင့်ခွင့်ချက်ချင်းရက်ဆိုင်တာသက်တမ်းတိုးမပေးတာမျိုးလုပ်ပိုင်ခွင့်ရယူထားမှာဖြစ်ပါတယ်တချို့မှတ်မိကောင်မှတ်မိကြပါလေဦးမယ် သမရဦးသိန်းစိန်အစိုးရလက်ထက်သူရဥရွှေမန်းကိုပြည်ခိုင်ပြိုးပါတီကဖယ်ရှားတဲ့ကာလပြန်ကြားရေးဝန်ကြီးဌာနဟာသူရဥရွှေမန်းရဲ့စာဦးတိုးနံမန်းပိုင်ဆိုင်တဲ့ Cherry FM Radio Line ထုတ်လွှင့်မှုရပ်ဆိုင်းစေခဲ့ပါတယ်။နောက်ပိုင်းစီကံတိုင်လိုက်နာပါမယ်အခြားခွင့်ပြုမထားတာတွေမထုတ်လွှင့်ပါဘူးလို့ညှိနှိုင်းတောင်းပန်တော့မှပြန်ပြီးထုတ်လွှင့်ခွင့်ရခဲ့တာဖြစ်ပါတယ်။
လက်ရှိ digital free to air ထုတ်လွှင့်ခွင့်ရတဲ့ကုမ္ပဏီ၅ခုကိုကြည့်ရင် DVB နဲ့ Mizima Media နှစ်ခုပဲရုပ်သံလုပ်ငန်းအတွေ့အကြုံရှိကြတာပါ DVB ဟာဂျိုဒုစနစ်နဲ့ရုပ်သံထုတ်လွှင့်ခဲ့တာ2005ခုနှစ်ခရဲကပါငကိုက10ပေစလောင်းနဲ့ဖမ်းယူကြည့်ရှုလို့ရတဲ့စနစ်ဖြစ်ပါတယ်နောက်ပိုင်းထိုင်းနိုင်ငံအခြေဆိုင်2ပေစလောင်းနဲ့ဖမ်းယူလို့ရတဲ့စနစ်ထဲပါလာပါတယ်နေမျိုးတွေကြေးရွာတွေနဲ့တိုက်ခန်းတွေမှာအနီရောင်အနက်ရောင်လိမ်မော်ရောင်နှစ်ပေစလောင်းလေးတွေတက်ဆင်ထားရင်အဲ့ဒီနေအိမ်တွေဟာ DVB ရုပ်တံကိုကြည့်ရှုတဲ့နေအိမ်တွေပါပဲဒါပေမဲ့တည်ဆဲဥပဒေအရဆိုရင်တော့မြန်မာနိုင်ငံထဲအဲ့ဒီစလောင်းတွေတင်သွင်းတာရောင်းချတာတက်ဆင်တာကြည့်ရှုတာတွေဟာတရားမဝင်ပါဘူးအခုဆိုဘလို့ပဲဖြစ်ဖြစ် DVB ရုပ်တံရဲ့ထုတ်လွှင့်မှုကို Digital Free to Air စနစ်ကနေပြည်သူတွေတရားဝင်ကြည့်ရှုခွင့်ရပါတော့မယ်မစ္စီမာကတော့ရုပ်တံအစီအစဉ်တချို့ရိုက်ကူးပြီးမြမအတန်နဲ့ရုပ်မြင်တန်ကြားကိုပေးသွင်းနေတာကာလအတော်ကြာပါပြီ။အခုတရားဝင်ရုပ်တံလိုင်းတစ်လိုင်းပိုင်ဆိုင်ပါတော့မယ်။ရွေးချယ်ခံရတဲ့အထက် Fortune International ဟာလည်းမြမရုပ်တံကိုအစီအစဉ်တွေထုတ်လုပ်ပေးနေတဲ့ဥအပ်ဖုံးမြက်ဥဆောင်တဲ့ MCN ကုမ္ပဏီနဲ့တွဲလုပ်မှာဖြစ်တယ်လို့ Young Investment Group ကလည်းဒါရိုက်တာသရုပ်ဆောင်နမကြီးလူရှင်တော်ဇာကနာနဲ့ပူးပေါင်းလုပ်ကိုင်မှာပါ။ကောင်းမြမအောင်ကုမ္ပဏီကတော့နာမည်ကြီး CB ဘန်တထေးကြီးဥခင်မောင်အေးဦးဆောင်ပြီးဒေါ်လာ12တန်းလောက်ယင်းဤမြှုပ်နှံမယ်လို့အဆိုပြုထားတဲ့အတွက်ပမာဏအလွန်ကြီးတဲ့ယင်းဤမြှုပ်နှံမှုလို့ပြောနိုင်ပါတယ
်ဘယ်လိုပဲဖြစ်ဖြစ်လက်ရှိပြန်ကြားရေးနဲ့စာချုပ်ချုပ်ပြီး Digital Free to Air ထုတ်လွှင့်နေတဲ့ channel တွေကိုကြည့်ရင်လက်ရှိလုပ်ပိုင်ခွင့်ရတဲ့ကုမ္ပဏီတွေဘလောက်လွတ်လွတ်လပ်လပ်လုပ်ကိုင်နိုင်မလဲမှန်းဆနိုင်ပါတယ်ပြောရရင် NLD အစိုးရပြန်ကြားရေးဝန်ကြီးဌာနဟာစပြီးတာဝန်ယူခြင်းကစမီဒီယာလွတ်လပ်ခွင့်အတွက်သီးသာထင်ရှားတဲ့ဆောင်ရွက်ချက်မျိုးလုပ်ပေးခဲ့တာမရှိသေးပါဘူးအခု channel 5ခုထုတ်လွှင့်ခဲ့ပေးမယ်ဆိုတာမျိုးဟာရုပ်သံဥပဒေအရပေးတဲ့ထုတ်လွှင့်ခွင့်မျိုးကသာအာမခံချက်လည်းရှိလွတ်လည်းလွတ်လပ်ပါလိမ့်မယ်ပြန်ကြားရေးနဲ့စာချုပ်ချုပ်ပြီးလုပ်ခွင့်ပေးတာဟာအရင်ကလည်းဒီလိုပဲပေးခဲ့ဘူးတာဖြစ်လို့ထူးခြားသီးသာထင်ရှားတဲ့မီဒီယာလွတ်လပ်ခွင့်မြင့်တင်ပေးမှုလို့မမှတ်ယူနိုင်ပါကြောင်းတင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်ရမှာကတော့ထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်။ဘယ်ဂျီယံနိုင်ငံမယ်ဆေးမြို့မှာတော့ကမ္ဘာအနှံ့အဆိုးဝါးဆုံးအပုပ်နှံထွက်တဲ့ပန်းကိုရှုမြင်ခန်းစားကြဖို့ဧည့်သည်ထောင်ပေါင်းများစွာရုခဗေဒဥယျာဉ်ကိုရောက်လာနေကြပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့အသက်82နှစ်အရွယ်အဖွားအိုတစ်ယောက်ဟာ DJ အလုပ်ကိုဝါသနာအရအချိန်မိုင်းလုပ်နေပါတယ်။ဒီလိုထူးခြားစံပြသတင်းတွေကိုကိုငိမ့်ညက်နဲ့မခင်ဖြူထွေးတို့ကတင်ပြပေးကြပါလိမ့်မယ်ရှင
်ဘယ်ဂျီယံနိုင်ငံမေဆယ်မြို့မှာတော့ကမ္ဘာအနှံ့အဆိုးရွားဆုံးအပုပ်နှံ့ထွက်တဲ့ပန်းကိုရှုမြင်ခန်းစားကြဖို့ဧည့်သည်ထောင်ပေါင်းများစွာဟာရုခဗေဒဥယျာဉ်ကိုရောက်လာနေကြပါတယ် Amorphophallus titan ဒါမှမဟုတ် The Titan Aram လို့လူသိများတဲ့ဒီပန်းဟာအနှံ့အယန်းနံနယ်လို့နာမည်ကြီးပြီးတော့တခါပွင့်ရင်3ရက်ကြာလောက်ပွင့်နေတတ်ပါတယ်။အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းဇာတိဖြစ်တဲ့ဒီပန်းဟာပင်လယ်ရခြားမှာတခါပွင့်ရင်တပွင့်ထက်ပိုပွင့်ဖို့အင်မတန်ခဲရင်ပါတယ်။မက်ဆီမြို့မှာရှိတဲ့ရုခဗေဒဥယျာဉ်မှာဒီလိုပန်းပွင့်ပေါင်း5ပွင့်ရှိပြီးတော့ဒီတခါမှာတော့ရှာရှာပါပါ2ပွင့်တစ်ပြိုင်တည်းပွင့်တာပါ။ဒီပန်းပွင့်ဖို့အတွက်3နှစ်ကနေ10နှစ်အထိကြာတတ်ပြီးအနီးရောင်အရွက်ဟာ2ရက်ကြာပွင့်နေတတ်ပါတယ်။အဲ့ဒီပန်းဟာပွင့်နေတဲ့နှစ်ရက်အတွင်းမှာအပုပ်နှံ့တွေထုတ်လွတ်ပြီးတော့အင်းဆက်ပိုးမွှားလေးတွေကိုဆွဲဆောင်တာပါပန်းပွင့်ဟာအမြင့်5ဗေနီးပါရှိပါတယ်တဘာဝထဲမှာတော့ဒီပန်းဟာ2ဆနီးပါရှိတတ်ပါတယ်ခင်ဗျာ
ဂျပန်နိုင်ငံတိုကျိုမြို့ကအင်းဆက်ပိုးကောင်လေးတွေထည့်ရောက်တဲ့ဂျပန်ခောက်ဆွဲဆိုင်နာဂီမှာအချူဆန်းစားတောက်ခြင်းတဲ့သူတွေတန်းစီနေကြပါတယ်နှံကောင်တွေပရစ်တွေပိုးတုံးလုံးလေးတွေပါဝင်တဲ့အင်းဆက်ခောက်ဆွဲကိုစားသုံးကြတဲ့သူတွေအကြိုက်ဟင်းရင်နဲ့စားသုံးနိုင်ပါတယ်။အခုလိုအင်းဆက်တွေနဲ့ရောင်းချတာဟာတရက်ပဲရောင်းတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကပရစ်ခောက်ဆွဲနာမည်ကြီးလူကြိုက်များသွားပြီးတဲ့နောက်မှာစိုင်းမန်နေဂျာနဲ့ယူတရှီနိုဟာရာတို့နှစ်ယောက်ပူးပေါင်းပြီးတော့ဂျပန်နိုင်ငံတဝမ်းမှာအင်းဆက်စားတောက်တာတွေခြေပြန့်လာစေဖို့အခုလိုလှုပ်ဆောင်ခဲ့ကြတာပါ။ အဲ့ဒီဆိုင်မှာထမင်းတနက်အပြည့်စုံစားမယ်ဆိုရင်တော့ပိုးကောင်လေးတွေပါတဲ့ခေါက်ဆွဲတပွဲပည့်ရပါတဲ့ထမင်းတပွဲနဲ့ပိုးတုံးလုံးပါတဲ့ကော်ပြန့်ကျော်နောက်ပြီးဒီပိုးမွားအမုံလေးတွေဖြူးထားတဲ့ရေခဲမုံတွေစားကြမှာပါအဲ့ဒီနေ့ကနေ့လယ်စာအတွက်ကိုရင်းမယ်ခေါက်ဆွဲပွဲပေါင်း100ရောင်းခဲ့ရတယ်လို့ဒီပွဲကိုစီစဉ်သူကပြောပါတယ်ရှင်
ဂျပန်နိုင်ငံတိုကျိုမြို့ကအသက်82နှစ်အရွယ် DJ ပုတ်တဲ့အဖွားအိုဆူမီကိုအီဝါမူရိုအကြောင်းပြောပြပါမယ်။ DJ ဆူမီရော့ကလို့လည်းလူသိများတဲ့အဖွားအိုဟာသူ့ထက်အနှစ်60လောက်ငယ်တဲ့လူငယ်တွေနဲ့အတူတိုကျိုမြို့ဖျော်ပြေးလုပ်ငန်းတွေရှိတဲ့မီနီရက်ကွက်မှာတစ်လတစ်ခါအတူကခုံကြတာပါ။အဖွားအိုရဲ့အသက်80လောက်မှာအပြောင်းအလဲတစ်ခုအနေနဲ့ DJ ကျောင်းတက်ခဲ့ပြီးတဲ့နောက်မှာတော့ DJ ဖြစ်လာခဲ့တာပါ။ညာကလက်တက်လာတဲ့လူတွေကသူ့ရဲ့ဂီတကိုအတော်လေးလက်ခံလာကြပါတယ်။သူ့ရဲ့ဂီတဟာတက်ကနိုဂီတကို Jazz, ပြင်သစ်ချက်ဆန်နောက်ပြီးတော့ဂန္ဓဝင်ဂီတတွေနဲ့ပေါင်းဆက်ဖန်တီးထားတာပါ။အမဲလို့သင်ယူလို့စိတ်ရှိနေတဲ့သူ့အတွက်ကတော့နယူးယောက်မြို့ကကလက်တွေမှာဖျော်ပြနိုင်မှုဟာသူ့ရဲ့အိမ်မက်ပဲဖြစ်တယ်လို့အိုင်ဝါမူရိုကပြောပါတယ်။အခုချိန်မှာတော့သူဟာနေ့လယ်ဂင်းပိုင်းမှာသူ့အကိုမာဆာရှီနဲ့အတူဖတ်ထုတ်လုပ်ငန်းလုပ်ကင်ပါတယ်ဖတ်ထုတ်စားတောက်ဆိုင်လုပ်ငန်းဟာသူ့အဖေရဲ့လုပ်ငန်းဖြစ်ပြီးတော့လုပ်ကင်လာတာ260ကျော်ရှိနေပါပြီခင်ဗျာ
ထူးခြားဆန်းပြသတင်းများအစီအစဉ်ကိုမခင်ဖြူရီနဲ့ကိုငိမ့်ညံတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းတိုမီတာ24 40 49နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
မင်္ဂလာပင်လယ်အော်မှာဖြစ်နေတဲ့မာရတာဟာအခုဆိုရင်ရခိုင်ပြည်နယ်တန်တွဲကိုစတင်ဖြတ်တန်းတိုက်ခတ်နေပါပြီ။နောက်၁၂နာရီအတွင်းမာရတာစိုက်ကလုန်းမုန်တိုင်းကတန်တွဲမြို့အနီးကနေတဖြည်းဖြည်းအာရော့သွားမယ်လို့လဲမိုးစလဌာနကထုတ်ပြန်ထားပါတယ်ရှင်။မြောက်ကိုရီးယားအစိုးရကစိုက်ကမ်းမြို့စင်ဘိုကနေဒုံးကျည်ဆန့်တက်လိုက်တာကြောင့်အုပ်အုပ်ကျက်ကျက်ဖြစ်နေတဲ့တောင်ကိုရီးယားနိုင်ငံကိုအမေရိကန်ဒုတိယသမ္မတရောက်ရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်ဆန့်တက်မှုကတော့မအောင်မြင်ခဲ့ပါဘူး။အခုချိန်မှာစင်ခေါ်ချက်တွေရှိနေတဲ့အချိန်ဖြစ်ပေမဲ့လည်းရဲရင်တဲ့ပြည်သူတွေနဲ့အမေရိကန်ရဲ့သမိုင်းဝင်မဟာမိတ်တောင်ကိုရီးယားနိုင်ငံကတော့အရင်ကမရှိခဲ့ဘူးတဲ့အခြေအနေမျိုးအထိခိုင်မာအကောက်နေပါတယ်လို့ဒုတိယသမ္မတမိုက်ပန်စ်ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်တာဖြစ်ပါတယ်။တူရကီနိုင်ငံမှာတော့ပါလီမန်စနစ်ကနေသမ္မတကိုလုတ်ပိုင်ခွင့်အပြည့်အဝပေးမဲ့စနစ်စီကူးပြောင်းရေးလူမှုဆန္ဒခံယူပွဲမဲပေးမှုတွေပြီးဆုံးသွားပြီဖြစ်ပါတယ်။နိုင်ငံရဲ့84နှစ်တာတမိုင်းချောင်းအတွင်းအရေးကြီးဆုံးမဲပေးရွေးချယ်မှုအဖြစ်ရှုမြင်ထားတဲ့ဆန္ဒခံယူပွဲမဲရလတ်တွေကတော့ဒီကနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာကြီးညာနိုင်မယ်လို့ခန့်မှန်းထားကြပါတယ်ရှင်။အမေရိကန်မြို့သားလုံခြုံရေးအကြံပေး HR McMaster ဒီကနေ့တနင်္ဂနွေနေ့ကာဘူးမြို့တော်ကိုရောက်ရှိပါတယ်။အာဖဂန်ကောင်းဆောင်နေတဲ့လုံခြုံရေးကိစ္စဆွေးနွေးပြီးအာဖဂန်နိုင်ငံတွင်းကအမေရိကန်တပ်ဖွဲ့တွေရဲ့အခြေအနေတွေကိုလည်းဆန်းစစ်မှဖြစ်ပါတယ်။အာဖဂန်နိုင်ငံတွင်းတာလီဘန်သဘုံနေချင်းမုံရေးလုပ်ငန်းစဉ်မတိုးတာမဆုတ်တာအခြေအနေမှာအမေရိကန်စစ်တပ်ဖွဲ့ဝင်တွေထတ်တိုးပြဖို့အမေရိကန်တပ်မှုတွေကတောင်းဆိုနေတာလည်းဖြစ်ပါတယ်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့ Vitex Zone ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မြန်မာနှစ်တစ်ကိုမကြခင်ကူးပြောင်းတော့မှာဖြစ်ပါတယ်။မနေ့ပြန်မြန်မာနှစ်တစ်ခုနှစ်မင်္ဂလာနှစ်တစ်မှာ VOA ရဲ့သောတာရှင်တွေနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးပရာဝေးကွာလို့ရွှေလန်းချမ်းမြေ့ကြပါစေကြောင်းစုမကောင်းတောင်းပေးပါတယ်ရှင်။
This program has come to you from the Voice of America, Washington.